தாழ்வனால் வந்து என்ன மாதிரி ஆசை நக்குனி கோசாத்தான் செஞ்சினே உலகம்லாம் சொன்னி எங்க உண்டாய் சந்தேன் திரும்பினாலாம் கம்மியை சவுண்டாய் செம்பிலோ அதி தமாதவே அக்காங்காவை சவுக்கு அம்மா சவு เอเจนนะวิจัยเยตานิตาจีมองเลมโมทรปางเหมมองกองโมทรโลอิเวเดมะอะเถมะอะเพชเพมีบาระปะสิกาโลโอเคสุยโตมีไมมีลาสุโลอะมะตะฐานะธรรมฐานะอะเพชเพวัจจะอะตองอะบิเดมะยัตเตตนะเตยาลิตนะโกระเมสาโล มหากรุณาโกอายุจุตาอิจุภัสสะโตวันนาปนามะอะติตะตาทาวุสุภูโสจิเตยะวะสะกายะอะยอกัมมะโกติหิตุยะตะมียังกาลังกรณโณติทุกขะรานิเคลังกะโดโลกะหิตายานาโธนะโมมหากรุณิกะตะตะตะ โยนาโจวินิยะญาสวาตัตตวะอิจันนาสีปาตุลัตตังตะกุมมังคาลิภิณาถะมีญาเจสินโนญะพะยาติกัมมะโกติหิติกะเรกะวาอะเยตะเตชาโลภิณโณเลอัมมะเมยันยิตะไตตาพะพะจิงหะมะสวันไตมาโล กาลังอติเฉไตนิกวาสีจาโรกาลปันโนโลกาหิตายะตัตตะโลกาอิอโจสีปะอโลกาอติโยกะระนิอุสสะอะตะฉิละอิงกาวิตตะจิมาตะมีตาเนตะถาสะนิสัญญีหุเจติธะเวนาเวอสุอโลกะยันโตมุโลโก กระดองดาวพญาพญายีตันจุตุอัตตุตองมุญาติสิติเคราเลเชญญะลองอัตตะสงเนยะนะโลเสวังกุโรอิเปมัญญะโลกระดองอะนันจิงขัญญาสวาโยกะมุกะยะชาลีติมหากรุณีกะตัตตะวะอะญะยังเวตาเกตุตะนาฉิเกมหากรุณาเชนฉิโตมุโต ตัตตะนาตัตตะวินิยามยาสวาตัตตะวะอิฉันนาสีปาโนลาตองตะกุมมังคาตะภิณาถะมีญาทุสินโนญะพะยาอะนะโมโยติปยองปยอกมังโกเตยอติกะโรโยจุสิโคจินติอัตถะวะเวตุสินสิมะตุยผิดปาสิตะติ
อภิธรรมญาติเจตนาที่กองสิกาสาธุโลกบุญญีอภิธรรมเตยเจตนาတော်ကိုတို့ရဲ့အနှစ်ချုပ်ထုတ်ပြီးတဲ့အခါမှာဆင်ရတိုင်းတိုင်းဟောလို့ပြီးဆုံးသွားလို့ရှင်တော့အภิธรรมเตยရဲ့အနှစ်ချုပ်ဖြစ်တဲ့
စေအကြောင်းစေတဲ့အကြောင်းကျုပ်အကြောင်းမိမိတို့တဏ္ဍာမှာမိမိတို့ရဲ့ဘဝမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေရဲ့အကြောင်းကိုအခြေခံအားဖြင့်သိရှိသွားနိုင်လေလို့ယုံကြည်ပါတယ်မျှော်လင့်ပါတယ်မှန်ပါဘုရားဒီကနေ့ခေါင်းကြီးတို့အဘိဓမ္မာမြတ်ဒေသနာဆိုတဲ့ခေါင်းစဉ်နဲ့ဟောပြီး
လည်းဆရာဆရာကောင်းစီအသေးလေးတွေပေးပြီးတော့ဟောသွားပါမယ်ဟုတ်ပါဘူးဒီကနေ့ဇာမနိုင်ငံမှာအဘိဓမ္မာလေးလာနေတဲ့ပုဂ္ဂိုလ်တွေစိတ်ပိုင်းစေတသိက်ပိုင်းရုပ်ပိုင်းလို့ဆိုတဲ့ဒီအပိုင်း၃ပိုင်းအဘိဓမ္မာသင်္ဃာအကျမ်းဇာမနိုင်ငံမှာတော့တင်းကျူအကျမ်းလို့ခေါ်ကြပါလား
တင်ယူဆိုတာတင်ဃဟတင်ဃဆိုတာအချင်းကျုပ်လို့အဓိပ္ပာယ်ရ
ဒီနေရာမှာတင်းကြိုတယ်ဆိုတာကုညီထောက်ပတ်တယ်ဆိုတဲ့အဓိပ္ပာယ်ရတယ်။ဒီနေရာမှာတင်းကြိုဆိုတာကတော့အချင်းကျော်လို့အဓိပ္ပာယ်ရတယ
်။မှန်ပါဗျာ။
အဘိဓမ္မာကျမ်းကအလွန်ကျယ်ဝန်းသောထိုဘိဓမ္မာကျမ်းကအနှစ်တွေကိုထုတ်ပြီးအချင်းချင်းထားတဲ့ကျမ်းကိုအဘိဓမ္မာထသင်္ဂဟကျမ်းလို့မြတ်မာဒီမှာထင်ရှားကျော်ကြားတယ်ပရမရာဆောင်းဝဲမှာပြဌာန်းကာရဖြစ်လို့မြတ်မာနေရာမှာရှိကြတဲ့ယဟန်တာမလေးပရမရာဆောင်းဝဲဖြီတဲ့ပုဂ္ဂိုလ်တွေမတင်မနေရသင်ရရတဲ့အဘိဓမ္မာကျမ်းရှိရာစု900ခုလောက်ကတိရိနိုင်ငံနိုင်ငံမှာရှင်အနုရုဒ္ဓာဆိုတဲ့အထေရပါပြုစုခဲ့တဲ့ဒီဝိဓမ္မတသင်္ဃာအကျမ်းမှာအဘိမာဟုလိလသူတိုင်းအတွက်အမတန်မှလွယ်ကူပြီးတော့အနိတ္တာရကိုချုပ်ပြီးတော့ပြထားတဲ့အကျမ်းဖြစ်လို့အမတန်တန်ဖိုးရှိတဲ့အကျမ်းတစ်စောင်ဖြစ်တယ်ကျောင်းမှာအပိုင်း၉ပိုင်းရှိတယ်။အဲဒီအပိုင်း၉ပိုင်းထဲမှာနံပါတ်၁ကစိတ်ပိုင်းနံပါတ်၂ကစေတသိက်ပိုင်းနံပါတ်၃ကပကိန်းပိုင်းလို့ဆိုတဲ့အပိုင်းတုံးပိုင်းအဲဒါကိုမြတ်မကြီးမှာအဘိဓမ္မာဆောင်ဝဲတွေမှာပထမအဆင့်လို့ဒီလိုတတ်မှတ်ပြီးတော့ဆောင်ဝဲချင်းပါကြတယ်။နောက်ပြီးစတုဒ္ဓပိုင်းကဝီထီပိုင်းပစ္စဘပိုင်းကဝီထီမုတ်ပိုင်းသတ္တဝိုင်းကရုပ်ပိုင်းလို့ဆိုပြီးတော့အလယ်၃ပိုင်းအဲ့ဒါလို့ဒုတိယဇင်းလို့ဆိုပြီးတော့အပြုမဆောင်ဝဲမှာချင်းပါတယ
်ဘယ်လို
နောက်နောက်ဆုံး၃ပိုင်းကတော့သဘုတ်စီပိုင်းနဲ့ခုနှစ်ခုမြောက်က၈ခုမြောက်ကသူစီပိုင်း၉ခုမြောက်ကကမ္မထပိုင်းလို့ဆိုပြီးဒီပိုင်း၃ပိုင်းကိုဆောင်ဝဲချင်းပါတာတော့တတိယအဇင်းလို့ဆိုပြီးတော့အားလုံး၉ပိုင
်းဘယ်လို
ဘုန်းကြီးတို့ဒီတစ်ခါတော့ရုပ်ပိုင်းကနေစပြီးတော့ဘုန်းကြီးကဟောမှာဖြစ်ပါတယ်။ရုပ်ပိုင်းပြီးလို့ရှိရင်စိတ်ပိုင်းစေတသိက်ပိုင်းအားလုံးဒီအပိုင်း၃ပိုင်းတော့ဆံရတာအဘိဓမ္မာမြတ်ဒေသနာတရားထဲမှာဒီဆံရတာကာလအတင်းသဘာဝတရားတွေကိုသိရှိနားလည်သွားအောင်ပဲချပြီးတော့ပုံပြတော့ပါမယ်။ဟု
တ်
ပါပြီ။ဒီပိုင်းတော့မှခြေသွားလို့ရှိရင်ကျန်တဲ့အပိုင်းတွေကဆက်လက်လေ့လာလို့ရှိရင်နားလည်ဖို့ရအခြေခံရတော့မှာပါ။ဒီဝိဓမ္မာမြတ်ဒေသနာဆိုတာဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားတော်တွေထဲမှာတော့အထူးခြားဆုံးနဲ့အလေးနဲ့ဆုံးဒေသနာလို့ဒီလိုပြောရရသော်ဘုရားတရားတော်ကိုခွဲခြားဆွေးနွေးပြီးတော့ကြည့်လို့ရှိရင်ရသော်ဘုရားစကားတော်ဟာဓမ္မနဲ့ဝိနည်းလို့နှစ်မျိုးရှိဓမ္မလို့ဆိုတာကသဘာဝတရားတွေကိုပေါ်ပြဆုံးမှသဘာဝတရားတွေကိုညင်ညွှန်းပြီးတော့ဓမ္မဝိနည်းဆိုတာတန်ခါးကြီးတန်ခါးအဖွဲ့အစည်းနိုင်ငံရဲ့စီရင်စည်းကမ်းတွေကိုတမတ်ထားတာဒါဝိနည်းရသောဗျာတရားတော်ကိုအမြင့်ချုပ်ပြီးတော့ပြောမယ်ဆိုရင်ဓမ္မနဲ့ဝိနည်းရဒီနှစ်ခုရှိပါတယ်အဲ့ဒီဓမ္မဆိုတဲ့အဲမှာဘာတွေပါလို့ဆိုရင်သုတ္တန်တရားတော်နဲ့ဝိနည်းအဘိဓမ္မာတရားတော်နှစ်မျိုးခွဲရမှာဓမ္မနဲ့အဘိဓမ္မာအဘိဆိုတဲ့စကားလုံးမပါတဲ့ရိုးရိုးဓမ္မဆိုတာသုတ္တန်တရားတော်ကိုညင်ညွန့်ပြီးတော့အဘိဓမ္မာဆိုတာတော့ထူးခြားလေးနဲ့တဲ့အဘိဓမ္မာဒေသနာတော်ကိုညင်ညွန့်တယ်ဝိနည်းရဲ့သုတ္တန်တရဲ့အဘိဓမ္မာရဲ့သုံးမျိုးခွဲလိုက်တဲ့အခါကျတော့ဒါကိုပိဋကတ်သုံးပုံဒီလိုခေါ်ကြတ
ယ်ဟုတ်လားဗျာ
ပိဋကတ်ဆိုတဲ့စကားလုံးကိုအများသိနေကြတာတော့ချင်းကောင်းဆိုတဲ့အဓိပ္ပာယ်ကိုအများသိတယ်။ဘာလို့လဲဆိုတော့အင်္ဂလိပ်လိုပြန်တဲ့အခါကျတော့ basket ကိုပြန်တာ။အဲ့တော့ဒီကတော့ဘုံလို့ three basket ကိုဒီလိုပြန်လေးရှိသို့တော့ပိဋကတ်ကကချင်းကောင်းဆိုရင်ဟောတာမဟုတ်ဘူး။ပိဋကတ်ဆိုတာသင်ယူရတဲ့စံစာကိုလည်းဟောတယ်။တတ်တယ်လို့ တခြားမိနဲ့လည်းအင်္ဂလိပ်လိုဘာသာပြန်ဖို့တင့်တယ်ပေါ့ပိဋကဆိုတာသင်ယူရမယ့်ကျမ်းစာလို့ဒီလိုအသေးသေးရတယ် text to be learned ပေါ့ to be learned သင်ယူရမယ့်ကျမ်းစာလို့အသေးသေးရ
မှန်ပါပါ
အဲ့ဒီသင်ယူရမယ့်ကျမ်းစာဟာသုံးမျိုးသုံးစားဖွဲ့ထားတယ်တာဂအဝေစီလိုက်နိုင်ရင်စီရင်စီကတ်နေအနေနဲ့ဟောတာကအမှုမရသဘာဝတရားကိုလောကဟောတာတွေနဲ့တင်းပြီးတော့လုံးတဲ့မလုံးတဲ့ဘယ်အရာလုံးတဲ့နဲ့ဘယ်အရာမလုံးတဲ့စသဖြင့်လုံးတဲ့မလုံးတဲ့ဒီဥပဒေတွေပြီးပြီးတော့ဟောတာကဓမ္မတုတ်တန်တတုတ်တန်တရားအဘိဓမ္မာကျတော့လုံးတဲ့မလုံးတဲ့ဆိုတာကိုမပြောတော့ဘူးသဘာဝတရားတွေကဘယ်ပုံမှန်နည်းဆရာအကြောင်းတရားတွေပြီးပြီးတော့သဘာဝတရားတွေဟာဖြစ်ပေါ်နေတယ်ဆိုတာကိုသဘာဝတရားတုတ်တဲ့ရှင်းလင်းဟောပြောတာကြတော့အဘိဓမ္မာ
ဟုတ်လား
အဝိဓမ္မာကျတော့ပုဂ္ဂိုလ်နဲ့ဆက်ဆက်ပြီးတော့မဟောတော့ဘူးတဘာဝတရားတက်တက်ကိုဟောတယ်တုတ်တန်ဆိုတာပုဂ္ဂိုလ်နဲ့ဆက်ဆက်ပြီးတော့ဟောတယ်ဝိဓမ္မာကျတော့တဘာဝတရားတက်တက်ကိုဟောတယ်ဟု
တ်လားဗျာ
တဘာဝတရားနဲ့ပုဂ္ဂိုလ်ကိုခွဲထားလိုက်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တုတ်တန်ဆိုတာဝါဟာရကေဒနာလူတော်ကမှလူတွေနေစဉ်သုံးဆွဲနေတဲ့စကလုံးတွေကိုသုံးပြုပြီးတော့ဒါကလုံးတဲ့နေဒါကမလို့တဲ့ဘူးဒါကဆောင်ရမယ်ဒါကဆောင်ရမယ်စသဖြင့်ဆောင်ရဆောင်ရလုံးတဲ့မလုံးတဲ့ခွဲခြားပြီးတော့ဟောပြောသွားတာဒါကသုတ်တန်တရား
မှန်လားဗျာ
အဘိဓမ္မာတရားကြတော့ပရမတ္ထဒေသနာတတ္တဝါဆိုတဲ့အသုံးအနှုန်းတွေဖယ်ရှားပြီးတော့လူလောကနေတဲ့ပြောနေတဲ့စကားလုံးတွေကိုကြော်ခွားလို့အတိတ်အနှစ်သာရထိအောင်ပရမတ္ထတကယ်အနှစ်သာရဘိုင်းကိုထိရအောင်မြတ်စွာဘုရားတခင်ဘုရောမြတ်ကအမှန်တရားကိုချိန်ပြပြီးတော့တတ္တဝါဆိုတဲ့ဝါကရှောင်ရှားပြီးတော့ဟောထားတာကြတော့ပရမတ္ထဒေသနာဒါအပြည့်အဝကြတော့ပရမတ္ထဒေသနာလို့ခေါ်ခ
လားပါ
နောက်ကတော့တုတ်တန်ဆိုတာတုတ်တန်တရားကလည်းတ attva တွေကိုဆုံးမတာပဲအဝိဓမ္မာကလည်းဆုံးမတာပဲဆုံးမဖို့ဆုံးမခြင်းမတူဘူးတဲ့တုတ်တန်တရားတွေကတ attva ကိုဆုံးမတဲ့အခါကျတော့ဘယ်လိုမျိုးဆုံးမတာလဲဆိုတော့အကြောင်းအကျိုးအကောင်းဆုံးလိုက်နိုင်ရမယ့်ခြင်းဝရှောင်ခြင်းရမယ့်အရာတတ္တဝရရဲ့ဇယိုက်ကိုကြည့်ပြီးဒီပုဂ္ဂိုလ်ကဒီတရားနဲ့တော်တယ်ဒီပုဂ္ဂိုလ်ကြတော့ဟောလို့ပြောမှဖြစ်မယ်ဆိုတော့ဝက်ကတိလို့ပုဂ္ဂိုလ်ပြောဝက်ကတိဆိုတာမြတ်စွာဘုရားရဲ့ရုပ်အစင်းပေါ်မှာတန်တန်ဆွဲဖြစ်နေတဲ့ပုဂ္ဂိုလ်ဘုရားကအလွန်တရားသဘေနေသည့်အတွက်ကြောင့်မြတ်စွာဘုရားရဲ့ရုပ်အစင်းကိုဖူးနေရတာဒီပဲနဲ့သူ့ဘုံမှာတန်ဖိုးရှိလာပြီဆိုပြီးတော့မြတ်စွာဘုရားရဲ့သဘေလှပတဲ့ရုပ်အစင်းပေါ်မှာဆွဲမဲ့ပြီးရနေတဲ့ဝတ္တိလိုပုဂ္ဂိုလ်မျိုးကြတော့မြတ်စွာဘုရားကကိဋ္တိဝတ္တိဣမိနာဘုဒ္ဓိကာယနာဒိဋ္ဌိနာဟောဒီအဘုအစတဲ့လက်ရှိနေတဲ့ခန္ဓာကိုယ်ကြီးကိုကြည့်လို့ဘာအကျိုးရှိမှာလဲလို့ဝတ်ကလေးနဲ့သူ့အတွက်ကိုမြတ်စွာဘုရားဤသို့ပြုယောမံယောဓမ္မံပတ္တိသောမံပတ္တိဓမ္မမြင်မှငါ့ကိုမြင်မှငါ့ကိုချိန်နေလို့အကိုပဲလို့ဝတ်ကလေးလိုပုဂ္ဂိုလ်မျိုးကြတော့အဲ့ဒီလိုတတ္တဝါတွေရဲ့ဇယိုက်ကိုချိန်ပြီးအဖို့လား
မှန်ပါပါဗ
ျဒီပုဂ္ဂိုလ်ကဒီတရားနဲ့တန်တယ်ဟိုပုဂ္ဂိုလ်ကတော့ဟိုတရားနဲ့တန်တယ်လို့ဆိုပြီးတော့အခြေခံလိုက်မြတ်စွာဘုရားကဟောတာအဲ့ဒါကယထာလူလောမသာသနာလို့ခေါ်ယထာလူလောမ သူတန်ရာတန်ရာတဲ့တော်ရာတဲ့တော်ရာရွေးချယ်ပြီးတော့ဒီပုဂ္ဂိုလ်ဒီတရားနဲ့တော်တယ်လို့ရွေးချယ်ပြီးခေါ်ပြောတဲ့တရားမျိုးဟာသုတ္တန္တဘုရားအဘိဓမ္မာကျတော့အဲ့လိုမဟုတ်ဘူးယထာဓမ္မသာသနာပုဂ္ဂိုလ်ရေကိုမငဲ့ပတ်ဘူးပုဂ္ဂိုလ်ရဲ့ဇယိုက်တွေကိုမကြည့်ဘူးသဘာဝတရားရှိတာကိုအရှိတိုင်ခေါ်လိုက
်ဟုတ်လားဗျာ
သဘာဝတရားအရှိကိုအရှိတိုင်ခေါ်ပြီးတော့ဆုံးမတဲ့တရားလေးဖြစ်သွားကြောင်းယထာဓမ္မသာသနာဓမ္မအတိုင်ဆုံးမတဲ့အဆုံးမလို့ဒီလိုခေါ်အဲ့တော့ဘုရားတို့မတူကြဘူးပေါ့အဘိဓမ္မာဒိဋ္ဌာဆိုတာအဲ့ဒါဓမ္မထူးခြားတယ်လို့ပြောဘုရားရဲ့ဆရာပရမသုံးဟောတာကတော့အားလုံးသိကြတဲ့အတိုင်းပရမသုံးဒေသနာဓမ္မစက္ကဘောဓနာသုတ်တ
မလို့ဓမ္မ
စက္ကတရား
မလို့
စတင်ပြီးတော့မြတ်စွာဘုရားဟောပြောတဲ့လက္ခဏာဒေသနာညာတော်ကြီးကိုစတင်အသုံးချပြီးတော့ဟောပြောတာကတော့ဓမ္မစက္ကပဲဆိုတော့အဲ့ဒီဓမ္မစက္ကတရားကိုမြတ်စွာဘုရားဟာကျွတ်တင်ပြီးတော့ဘုရားဖြစ်စားကနှလုံးသွင်းဆင်ခြင်ခဲ့သလားလို့ဆိုတော့နှလုံးသွင်းဆင်ခြင်တယ်လို့ပဋ္ဌာန်းရှိဖို့ဘယ်တော့တန်တရားဝင်ဖြစ်ဖြစ်ရသော်ဘုရားကျွတ်တင်ဆင်ခြင်စဉ်းစားပြီးတော့ထားတာမဟုတ်ပဲဒီပုဂ္ဂိုလ်နဲ့တွေ့ရင်ဒီတရားမျိုးကိုခေါ်လိုက်တယ်ဟိုပုဂ္ဂိုလ်နဲ့တွေ့ရင်ဟိုတရားမျိုးကိုခေါ်လိုက်တယ်လို့ပုဂ္ဂိုလ်ရဲ့အလို့အစ္ဆာတရားချိပြီးတော့ခေါ်တာ
မှန်လားဗျာ
အဝိဓမ္မာကျတော့အဲ့လိုမဟုတ်ဘူးယသဝရဟာအာလုံးသိကြတဲ့အချိန်ဘုရားကရာမဟာဗောဓိပင်အောက်သဆုံးလာပြီးနေရယန္တိကရေကတုတ်တိယဆိုတဲ့ယထာနမကလှူသွားတဲ့မျက်ရှိဆုံးကိုယ်ရဲ့ရှေ့ဆုံးကိုအမှုခံပြီးတော့ဘောရိပြအောက်မှာဖြန့်ခင်းလိုက်တယ်။ငွေရာဒီဆိုတော့ရက်ခင်းပေါ်မှာအေးရပေါ့နော်
။ဟုတ်ပါရဲ့
။ဘုရားရေရာဆိုတာသူ့ချိန်ဆိုတော့ပြုဝဲနေရ။အဲ့ဒီခေတ္တကတော့လည်းတော့ပြုရင်မှတော့ပြုမယ်။ဘုရားရက်ခင်းပေါ်ထိုင်တဲ့ထိုင်တာဟာအေးတယ်ဆိုတာတော့အားလုံးသိကြ။ဟုတ
်ပါရဲ့
။အဲ့တုတ်ဒီရဆိုတဲ့ယထာသမားကတရားတော်ကိုတွေ့တဲ့အခါကျတိတ်ပြီးတော့သရတရားတွေဖြစ်ပြီးတော့မျက်ရှိဆုံးတရားတော်ထူလိုက်တယ်ထူလိုက်တဲ့အခါအဲ့ဒီမျက်ချောင်းလေးကိုဘုရားလောင်းတော့သူစီကလက်ခံယူလာပြီးတော့ဘောရည်ရဲ့အောက်ဒူးထိုင်တဲ့နေရာကိုဖြန့်ခင်းလိုက်တယ်ဖြန့်ခင်းပြီးတော့အဲ့ဒီမျက်အခင်းလေးပေါ်မှာထိုင်တဲ့အခါမှာမျက်စောဘုရားရဲ့အလောင်းဟာဒိတ်ထန်လိုက်တယ်ဒီကနေ့တရားတော်တရားများလည်းရလို့ရှိရင်တော့ဒီနေရာကငါမထတော့ဘူးလို့ဆိုရဲဒိဋ္ဌံချက်ဒိဋ္ဌံလိုက
်မှန်ပါဗျာ
အဲ့ဒီအဒိဋ္ဌံလိုက်တာကိုပြတ်အောင်လို့ဆိုပြီးတော့မနက်ကနောက်ဆက်တာပေါ့
မှန်ပါဗျာ
အားလုံးကတင်စားပြီးတော့ပြင်လူတယ်လို့ပြောတာပေါ့ပြင်လူတယ်ဆိုတာသူအဋ္ဌံပြက်ပြီးဒီနေရာကထတော့အောင်လုပ်တာပြောတာန
ော်မှန်ပါပါဘုရား
တို့ကတချို့စာတွေကရေးတယ်ပေါ့ဒီညက်ခဲမှာချလိုက်တာလည်းတည်းတမိုးရှိတဲ့ယန္တာပလင်ကြီးပေါက်လာလို့မန္တကလိုချင်ပြီးတော့လာကျူတယ်လို့ဒီလိုပြောတယ်ဒါတွေကတင်စားပြီးရေးရကအဟုတ်ဖြစ်သွားတ
ယ်မှန်ပါပါဘုရား
တကယ်ကတော့ဘုရားလောင်းတော်ဟာမျက်ပေါ်မှာထိုင်တာထိုင်တဲ့ဟာကိုအဋိဌာန်ထားတာကိုအဋိဌာန်ပြက်အောင်ဒီနေရာကထသွားအောင်လို့ဆိုပြီးတော့လာလုပ်တဲ့သဘောပဲနော်
မှန်ပါပါဗျာ
မနက်ကတော့ပြင်မလို့ပါဘူးဘာလို့လဲဆိုတော့သူ့မှာပြင်နေပြည့်နေတာပဲသူကလက်ကြီး6ထပ်မှာအမြင့်ဆုံးပရဏိဋ္ဌဝိဒ္ဒဝတိဆိုတဲ့လက်ကြီးမှာနတ်မင်းကြီးကိုပုံကန်းနေတဲ့နတ်တဘုံပေါ့သူက
မှန်ပါပါဗျာ
ပရဏိဋ္ဌဝဒဝတိနတ်ပြည်ဆိုတာတရားလိုတဲ့အထက်အများကြီးကြတာပေါ့အ အဲ့တော့လက်ရည်ချောင်းကထိတ်ဆုံးမှနေတဲ့လူပဲဘုရားတို့တက်တဲ့ကောင်းတာလုပ်ရင်သူကမကြိုက်တဲ့လူမျိုးပေါ့နတ်မျိုးပေါ့ဒါကြောင့်မလို့ဘုရားကောင်းတော့ဟာဒိဋ္ဌံပြီးတော့ဒီကနေ့တရားတရားမြတ်မရရင်ဒီနေရာကမထဘူးလို့ဒိဋ္ဌံလိုက်တဲ့အချိန်မထရင်ထအောင်လုပ်မယ်ဆိုတဲ့အနေနဲ့လာနောက်ရှက်တယ်ပေါ့နော
်မှန်ပါဗျာ
ဒါကဘယ်ပြင်တွေ့တယ်လို့ဟာကောင်းဆာရေးဆယ်တွေကရေးလိုက်တာနဲ့တူပါတယ်အဲ့တော့ဘုရားကောင်းတော်ဟာအဲ့ဒီလိုဒိဋ္ဌံလိုက်တာမပြတ်ဘူးမနဲ့ကြီးလားနောက်ဆက်တယ်နောက်ဆုံးမှာဒိဋ္ဌံအောင်တော့အာနာပါနကမ္မထံကိုအထုတ်တာဘုရားရှိတာဘာကမ္မထံနဲ့အထုတ်ဘာကမ္မထံနဲ့ဘုရားဖြစ်တယ်ဆိုရင်အာနာပါနကမ္မထံနဲ့ဘုရားဖြစ်တ
ယ်ဟုတ်ပါပါဘုရ
ားခက်လေဝင်လေကိုရှုမှတ်တယ်ပထမတမာတိနီလံကမ္မထခြင်းစဉ်နဲ့ခြင်းသွားတဲ့အခါကျတော့ပထမယံလို့ညကို၃ပိုင်းပိုင်းလိုက်တဲ့အခါကျတော့၄နာရီစီ၄နာရီစီ၄သုံးကြီးဆက်လက်ပေါ့ညပိုင်း၁၂နာရီ၄ပိုင်း၁၂နာရီ၂၄နာရီမှန်ပ
ါပါဖြစ
်ညပိုင်းကို၃ပိုင်းပိုင်းလိုက်တဲ့အခါပထမယံမှာပုဂ္ဂိုလ်ဒီပါတာလောတိအဘိညာလို့ဆိုရဲဇာတိအစစ်စစ်တက်တော့ပထမဇာရရဒုတိယဇာရရတတိယဇာရရသုဒ္ဓဇာရသုဒ္ဓဇာရပြီးတော့ပုဂ္ဂိုလ်ဒီပါတာလောတိအဘိညာဆိုရဲအတိတ်ဘဝကိုပြန်ပြီးတော့ချိန်နိုင်တဲ့စွမ်းရည်ရှိတဲ့ပညာမျိုးရ
သလားပါဖြစ
်မြစ်စမယံလို့ခေါ်တဲ့တန်ဃောယံရောက်တဲ့အခါကျတော့ဒိဋ္ဌိဆက်ခုชาควยနေတဲ့နေရာတွေဝိတန်တဲ့နေရာတွေအဲ့ဒီနေရာတွေမှာရှိတဲ့မမြင်နိုင်တဲ့တဏှာပုဒ်တို့တွေမမြင်နိုင်တဲ့နေရာကိုမြင်နိုင်စွာရှိတဲ့ထူးခြားတဲ့အမြင်တစ်မျိုးမျက်စိအမြင်တစ်မျိုးကိုရရှိတာဒိဋ္ဌိစကုညာလို့ခေါ်တယ်ဒီချိန်မှာဘုရားမဖြစ်သေးဘူးလို့တပတ္ထချင်းစဉ်ရဆွမ်းဤတတိတက်တာပဲရှိတယ်နောက်ဆုံးရန်ရောက်တဲ့အခါကျတော့မှအာတဝခိယဘိညာဉ်လို့ဆိုတာဒီကျတော့တပ္ပဌချင်းစင်နဲ့သွားတာမဟုတ်တော့ဘူးဝိပဿနာချင်းစင်နဲ့ခုသွားပြီ
ဟုတ်ကဲ့ပြန်လာပါပြန
်နောက်ဆုံးရန်ရောက်တဲ့အခါကျတော့အာနာပါနစတုဒ္ဓဇာမ်ကြီးထပြီးသူအာနာပါနစတုဒ္ဓဇာမ်မှာရှိတဲ့သဘာဝတရားတွေကိုမမြဲတဲ့သဘောတွေဆင်ရင်ပြီးတယ်ဆင်းရဲတဲ့သဘောတွေဆင်ញင်ပြီးတဲ့ဆိုးမရတဲ့သဘောတွေကိုဆင်ញင်ပြီးအိဋ္ဌဒုက္ခအနတ္တလို့ဆိုတဲ့လက္ခဏာ၃ရပ်တင်ပြီးတော့ဆင်ញင်တဲ့ဝိပဿနာဉာဏ်လေးအဆင့်ဆင့်ဖြစ်လာအဆင့်ဆင့်ဖြစ်လာပြီးတော့အဇောကတ္တခင်အချိန်လေးအတွင်းမှာပဲဝိပဿနာဉာဏ်အဆင့်ဆင့်ကနေပြီးပထမသောတာပတ္တိမေသောတာပတ္တိဖို့ဆိုတာပေါ့သောတာပန်ဖြစ်တယ်ပေါ့ပထမ
သောတာပန်ဖြစ
်ဆက်လိုက်တယ်သောတာပန်ဖြစ်ပြီးနောက်တဂရဂံတဂရဂံဖြစ်ပြီးအနာဂံဝိပဿနာဉာဏ်လေးကိုအစဉ်အပြည့်ပြင်လိုက်တာမလေးပါးကိုလေးပါးအစဉ်အတိုင်းဖြစ်ပြီးနောက်ဆုံးအရတ္တမဲ့အရတ္တဖို့ဆိုတာညတော့အာယုလက်တဲ့ရောအရတ္တမဲ့ဉာဏ်အရတ္တဖို့ဉာဏ်ကိုလည်းရပြီးတော့တပ္ပညုတဉာဏ်တော်ကြီးပါကျေဖြစ်ပြီးပါလာပြီးဘုရားဖြစ်ဆိုရောက်သွားတယ
်ဘုရားပါဘုရား
ဟုတ်ဒီအာဝိစာသုံးပါပုဂ္ဂိုလ်ဒီပါလာလောတိညာဟုဆိုတာဒီဆိုတာဒိဗ္ဗစကုညာအာဆိုတာအာတဝခယညာကိလေသာအာတဝတွေကုံသွားတယ်အာတဝခယဆိုတာအရတ္တမဲ့အရတ္တဖို့အချို့ကထင်ရတယ်မြတ်စွာဘုရားဖြစ်တာဘုရားကတောတာပါမဖြစ်ဘဲနဲ့ဘုရားတန်းဖြစ်တယ်လို့ထင်နေတာအဲ့ဒီလိုကြော်လို့မရဘူးเนา
ะမှန်ပါပ
ါဘုရားပရမသောတပန်သောတပတိမေသောတပတိဖို့အဲ့ဒီခိုက်ကိုသောတပန်ခေါ်တာပဲ
မှန်ပါပါဘုရား
ပြီးရင်တခါတခါမိမေတခါတခါမိဖို့ဝိပဿနာရှုနည်းနဲ့ပဲတက်သွားမှန
်ပါ
ပါပြီးတဲ့အခါအနာဂါမိမေအနာဂါမိဖို့နောက်ဆုံးကြတော့မှအရတ္တမေအရတ္တဖို့ဘုရားတို့ဇူလာလာတော့ကစင်္ဂါဘူသွားပြီးဓမ္မသင်္นานပို့ချတယ်အဲ့ဒီမှာတရားတယောက်က website internet ကနေထုတ်ပြီးတော့စောင်းပါတဲ့ဘုတ်ကိုဘုန်းကြီးစီလာပို့ပြီးတော့ဝေဝံပေးတာအဲဆောင်းပါရေးတဲ့ကိုတော်ကဘုန်းကြီးတော့ဘုန်းကြီးဗမာပြည်ကဘုန်းကြီးမဟုတ်မလေးရှားဘုန်းကြီးအဲဘုန်းကြီးက website ထဲမှာတင်ထားတယ်ဘာလို့ရေးထားတယ်လို့ဆိုတော့တော့တရားမဖြစ်ဘဲနဲ့တဂရဂံဖြစ်တာလည်းရှိတယ်တဂရဂံမဖြစ်ဘဲနဲ့အနာဂံဖြစ်တာလည်းရှိတယ်အနာဂံမဖြစ်ဘဲနဲ့ယဟန္တာကြော်ဖြစ်တာလည်းရှိတယ်ဆိုပြီးတော့သုတ္တံပါဠိတွေကိုးကားပြီးတော့သူကအဲဒီမှာတင်ထားလေရဲ့နော
်မှန်ပါဗျာ
ဘာတွေလို့အဲ့ဒီလိုတင်ထားတာလဲဘုန်းကြီးဆိုတော့ဆိုတော့ဘုရားပြည်မှာဘွဲ့နာမည်ရဲ့နောက်မှာ MA တို့ PhD တို့ရေးထားပါလေရေးထားတဲ့အခါကျတော့အမေအောင်တဲ့ပုဂ္ဂိုလ်ကသူလေးရန်အောင်ပါတယ်လို့ပြောမလား
ပြောပါဘူ
းပြောဦးလေသူ BA ရတယ်လို့ပြောမလားပြောပါဘူ
း
အမေလို့ပြောပြီးမှတော့ BA လို့ပါတော့ပြီးနေပြီပဲ
မှန်ပါပါအ
ဲ့ဒါမျိုးတော့ပဲသုတ္တပါဠိတော်တွေမှာတစ်ခါတလေဒီဥဒ္ဒတုတ်လို့ပါလို့ဆိုတာသူအနာဂါမလို့ပြောတာအဲ့ဒါကိုသူကအဘိဓမ္မာလို့ခေါက်တော့ဆိုရင်ဒီဥက္ကဋ္ဌံကိုထောက်လို့ရှိရင်ဒီဥက္ကဋ္ဌဆိုတဲ့ဓမ္မကြီးကသောတ္တပန်လည်းမဖြစ်ဘူးသံဃာရကလည်းမဖြစ်ပဲနဲ့အနာဂံတန်းဖြစ်တယ်လို့သူကအဲ့လိုယူဆတယ်။ဟုတ်လား
ပါ့။အဲ့
တော့ဒီလိုယူဆမျိုးတွေမှားရတဲ့အင်္ဂါရှိတတ်တယ်နော်
။ဟုတ်လားပါ့
။မြတ်စွာဘုရားတောင်းမှပဲစတုမေကပฏิပါတိယမလေးဝအစင်နဲ့တည့်ရ။ဟုတ
်လားပါ့
။ဘုရားတော်ဘုရားတန်းဖြစ်တာမဟုတ်ဘူး။မလေးဝဆိုတာကြော်လို့မရဘူး။ဒါကြောင့်မို့အဝေရှိပြသာသနာဆိုတဲ့အထဲမှာနာအာယတနေကေဝအင်ညာပတိဝေတော်စစကြံအနတ္တကိုညရဲဆိုတာဖြစ်နိုင်ဘူးအနုဘုဘပတိဝေတာအစဉ်တန်းကျင့်ရမယ်အနုဘုဘတိတ်ခအစဉ်တန်းလိုက်လာရမယ်အစဉ်တန်းကျင့်တဲ့ဒီကိုအထုပြီးတော့မှဘယ်ဖို့ဆိုတာနောက်ဆုံးအနတ္တဖို့ဆိုတာရောက်တာပါလို့ပေရရဲ့ဖြစ်ဖြစ်အခုလောကီပညာတွေရောမူလရန်ကပဲစတာပဲမဟုတ်လား
မှန်ပါပါဗျာ
မူလရန်အရေးချင်းမရှိပဲနဲ့အလရန်တက်လို့ပဲရအလရန်အရေးချင်းမရှိပဲနဲ့
ခက်တန်းမရောက
်ခက်တန်းမရောက်ဘူးခက်တန်းအရေးချင်းမရှိပဲနဲ့တက်လို့ပညာမရဘူ
းမှန်ပါပါဗျာ
ဒါအရေးချင်းပြောတာဇာဝဲအောင်တာမောင်တာပြောတာပေါ့မှန်ပ
ါပါ
ဇာဝဲဆိုတာတော့ဖြတ်ပေးလို့ရတာပဲဒါဟုတ်ကဲ့
မှန်ပါပါဗျာ
အဲ့တော့ဒီအခုသောတာပန်ဖြစ်တယ်သက္ကရာကဖြစ်တယ်ဆိုတာသတိဉာဏ်ကိပေးတာမဟုတ်ဘူးအရေးချင်းကိုပြောတာ
မှန်
ပါဘူးအဲ့တော့သောတာပန်အရေးချင်းမှမရှိဘဲသက္ကရာကတက်လို့မရဘူးသက္ကရာကအရေးချင်းမရဘဲနဲ့အနာကတက်လို့မရဘူးအနာကအရေးချင်းမရှိဘဲနဲ့ယဟန္တာမဖြစ်နိုင်ဘူ
းမှန်ပါ
ဘူးဒါကခုံကျော်လို့မရဘူးဖမ်းရလို့ခုံသွားလို့မရဘူးတဲ့ဒီဟာတွေဒီအရေးချင်းတွေကဟုတ်ကဲ့
မှန်ပါဘူး
အေးဒါလည်းတတိပြုเสียပဲ။နောက်ကြလို့ရှင်စာပေမစုံရင်မနှတ်ဆက်တဲ့ပုဂ္ဂိုလ်တွေကအလွယ်တကူနဲ့ဟုတ်လားသတ္တဗံဖြစ်တာလို့သကရာဂံဖြစ်တာလို့အနာဂံဖြစ်တာလို့ဒါမျိုးကြီးပေါ်လာနိုင
်ဟုတ်လားဗျာ
။နောက်တဲ့လူတွေကလည်းအလွယ်ကြိုက်တဲ့လူတွေဆိုတော့ခုံလို့ရရင်တော့ဘုရားရောင်တော့ခုံရင်ဟုတ်မှာနော်။အဲ့ဒါဒီလိုလို့ညာဦးတဲ့မြတ်စွာဘုရားတောင်မှပဲအာနာပါနစံကိုပထမသမထချင်းစင်နဲ့အောင်မြင်အောင်လုပ်ပြီးဒုတိယဝိပဿနာခုခုပြီးတော့ညာဦးရံခိုးကြော်တဲ့အခါမှာဘုဒ္ဓဉာဏ်ရောက်ခံနေကြတော့မှမြတ်စွာဘုရားဝိပဿနာညာအစဉ်စဉ်နဲ့သောတာပတိမဲ့သောတာပတိဖို့သဂရဂါမိမဲ့သဂရဂါမိဖို့အနာဂါမိမဲ့အနာဂါမိဖို့လို့ဆိုတဲ့ကိုယ်စိတ်တက်ပြီးနောက်ဆုံးမှာရတ္တမဲ့ရတ္တဖို့ဆိုတာအလုံးတက်တဲ့ချင်းအလုံးတက်လိုက်တာနဲ့တရားရည်ဘုရားဆိုသူရောက်သွားတယ
်မှန်ပါပါဘုရ
ားအဲ့တော့မြတ်စွာဘုရားဘုရားဖြစ်တာဟာလောကီနဲ့ပြောမယ်ဆိုလို့ရှိရင်ဘာဖြစ်လို့တရားနေ့မှာဘုရားဖြစ်တယ်လို့ပြောရအောင
်မှန်ပ
ါပါဘာဖြစ်လို့လဲဆိုတော့ကဆံလာကြီးတခေါက်မှဆိုရင်24နာရီပြည့်သွားပြီလေ
။ဟုတ်ပါပ
ါ။ဒါပြီးကျော်ပြီဆိုလို့ရှိရင်ဘုရားရောက်သွားတယ
်။ဟုတ်ပါလား
။တခေါက်ကျော်လို့ရှိရင်ဘုရားရောက်သွား။လောကုတ္တရာနီးနဲ့ပြောမယ်ဆိုရင်လောကုတ္တရာနီးဘုရားရဲ့ဝိနည်းကျမ်းအလိုဆိုလို့ရှိရင်အရုံနဲ့ပြောရ အရုဆိုတာကအရုနောကိစီရဒေါထနန်းနဲ့မောတော့ချိန်မှာနေမကျက်ခင်ရှင်းရင်းညီကျွေးတဲ့အယောင်လေးပေါ်လာတာကိုအရုလို့ခေါ်တ
ာလားဗျာ
ဒီရဲ့ရှင်းရင်းအယောင်လေးကိုအရုလို့ခေါ်ပမာရီကတော့လောလောကူအာယုံအာယုံနဲ့ခေါ်ကြတာအာယုံဆုံးဟိုအာယုံနဲ့မတူဘူးနော်
မှန်လားဗျာ
လူတွေခေါ်တဲ့အာယုံဆိုတာကစိတ်ရပျော်မွေ့ရာလို့ဒီလိုနေကြရတယ်
။မှန်ပါဗျာ
။ဘုန်းကြီးတွေကလည်းပေါ်မေးတဲ့အာရုံဆိုတာကအဲ့ဒါအရုဏနာကြီးနဲ့တပ်ပြီးတော့ရေးတာအရုံဆိုတာကခေါဏကဒီတွေ့တဲ့အကြောင်းလေးပေါ်လာတဲ့အချိန်ကာလကိုပေါ်ပြတယ်
။မှန်ပါဗျာ။အ
ဲ့ဒါအဲ့ဒါကြီးမတူဘူး။အာယုံစွာမဟုတ်ဘူးအရုံစွာ။ရူပယုံတတယုံကဏယုံရတယုံဆိုတာစိတ်ရပျော်မွေ့ရာဒီလိုလေးပဲပွားချတယ်เนา
ะမှန်ပါပ
ါအာရမဏဆိုတဲ့စကားလုံးကိုကြည့်ပြီးအာယုံလို့ပြန်တယ်အရုဏဆိုတဲ့စကားလုံးကိုကြည့်ပြီးအရုံလို့ပြန်တယ်သို့တော့အလွယ်ခေါ်လိုက်တဲ့အခါအာယုံစွမ်းနေစွမ်းနဲ့ဖြစ်သွားတယ်เนา
ะမှန်ပါပါဗျာ
အဲ့တော့လိမ့်ရဲ့ရေမတူဘူးလို့မှတ်တာရသော်ဘုရားဘုရားပြည့်စုံရောက်တာအရုံတက်ပြီးတဲ့တိုင်နဲ့ရောက်သွားတယ်လို့ဆိုတော့သတိရတဲ့ရောက်သွားတယ်လို့ပြောပြော
မှန်ပါပါဗျာ
အဲ့တော့ပစုံလာကြီးနေတရားတွေနဲ့ဖြစ်တယ်ဆိုတော့ပစုံလာကြီးနေညကြတော့မှတရားအောင်အောင်မြင်မြင်ချင်းပြီးတော့လာပြီးကျော်တည့်ရဲ့ဘုံမလေးကဘုရားဖြစ်တယ်လို့ဒီလိုမှတ
်တယ်ဆောရပါဗျာ
အင်းမြတ်စွာဘုရားကအခုလို့တရားသူတရားမြတ်ရပြီးတဲ့အခါမှာဒီတရားရဖို့ရဆိုတာပါရမီကြီးကျယ်ဖြည့်ပြီးတော့အရင်တွေးတွေမြောက်ပြားစွာလေ့ကျင့်ပြီးတော့ယူခဲ့ရတယ်။ဘဝဘောင်းမြောက်ပြားစွာစည်ပြီးတော့ဖြစ်ကျင့်လာခဲ့ရတဲ့ဒီအရင်ချင်းတဲ့ဒီကနေ့ပြည်ပြည်ဝဝရပြီလို့ဆိုတဲ့ဝန္တာအာရထုံးနေမှာလဲဆက်ပြီးတော့ခင်ဗျာရက်တဖို့ဆိုတာကိုအချိန်ကြီးမိမိရဲ့စိတ်ထဲမှာရက်တဖို့စိတ်ကြီးဖြစ်လာဘယ်လိုလုပ်ရလဲဆိုတော့အရတ္ထဖို့တမာဘကလတ်တမာဘဝင်စားခြင်းလို့ရှင်ဝိပဿနာစပြီးတော့ရှုရ
မှန်ပါပါခင
်ဗျာဒီတဏ္ဍာမှာရှိတဲ့သဘာဝတရားတွေကိုဝိပဿနာရှုလိုက်တဲ့အခါဝိပဿနာဉာဏ်အစင်းစင်းတက်သွားပြီးတော့ဘယ်ခါလို့ကလတ်တမာဘဝင်စားဝင်စားဝိပဿနာဉာဏ်ရောက်သွားရလဲတခြားဉာဏ်မရှိဘူ
းမှန်ပါပါခင်ဗျာ
ဝိပဿနာရှုလိုက်တဲ့အခါတို့ဝိပဿနာရဲ့ဉာဏ်စင်တွေတက်သွားပြီးသင်္ကာရုပ္ပခဏ်များဟိုဘက်ရောက်တဲ့အခါကျလို့ရှိရင်ခုနကပလတ်တဘာဘဆိုတာပေါ်လာတော့နေတာကိုအာယုပြုပြီးတော့စိတ်ကလည်းအလွန်တိမ်ဝဲတယ်အာယုကလည်းအလွန်တိမ်ဝဲတယ်အဲ့ဒီလိုပလတ်တဘာဘဝင်စားပြီးတော့ဘုရားရသော်ဘုရားဘုရားဖြစ်ပြီးခုနှစ်တိုင်တိုင်အဲ့ဒီရခိုင်လေးပေါ်မှာပဲဆက်ထိုင်ပြီးတော့ခေါင်းရက်တိတမာဘချမ်းသာခံစားပြီးတော့နေတယ်။ဟုတ်ပါဘူ
း
။အဲ့ဒါကိုပန်လင်ကတတ္တဟလို့လည်းခေါ်တယ်။ဘောဓိတတ္တဟလို့လည်းခေါ်တယ်။ပန်လင်ကတတ္တဟ။ဟုတ
်ပါဘူး
။ခေါင်းရက်ခေါင်းလေးရသော်ပြအဲ့ဒီမှာမထမပြောင်းမဲ့ဆက်ပြီးတော့တမာဘဝင်စားပြီးတော့နေတယ်ပေါ့။ခဏပြည့်ရဲ့အခါကျတော့ပါတွေးပြီလေလို့ဆိုရင်အော်ဒီနေရာလေးဟာငါ့အတွက်ကျေးဇူးများတာပဲဘဒ္ဒနာမှာရှိတဲ့ကိလေသာအတော်တွေကုန်ပြီးတော့အသိဉာဏ်လေးကိုရတဲ့နေရာလေးပဲလို့ဆိုပြီးတော့နေရာလေးကိုတံပိုးထားတဲ့အနေနဲ့ယောက်ျားဘုရားဟာပလင်တော်အနေခန္ဓာနာခွာပြီးတော့ကိုယ်ရောစိုက်ပြီးတော့ကြည့်နေတာခေါင်းရဲ
့မှန်ပါပါခင
်ဗျာဘောအလူတွေကအမှတ်တရဆိုတာရှိတတ်တယ်နော
်မှန်ပါပါခင်ဗျာ
ခုခေတ်တောင်တို့ငယ်ငယ်တော့တွေ့ခဲ့တဲ့နေရာလေးတို့ငယ်ငယ်တော့ကစားခဲ့တဲ့နေရာလေးဆိုအမှတ်တရလုပ်ကြတယ်မဟုတ်လားသူ
မှန်ပါပါခင်ဗျာ
တို့ဝေးခဲ့တဲ့နေရာနဲ့ဆိုပြီးအမှတ်တရထားကြတော့မြတ်စွာဘုရားလည်းတဲ့ဒီအမှတ်ရထားလိုက်တာပေါ့ဘာလို့လဲဆိုဒီနေရာမှာကိလေသာအတော်တွေကုန်ခန်းအောင်လုပ်နိုင်ခဲ့တယ်ဒီနေရာလေးမှာသူရဲ့ရည်ရွယ်ချက်တွေအချမ်းရောက်အောင်မြင်ခဲ့တယ်ဆိုအလောအမတ်ရထားရမယ့်နေရာလေးဖြစ်လို့ခွန်လေးကြည့်ဘုရားအနိမိတဂုံတော်လို့ခုခေတ်ခေါ်ကြတယ်အနိမိတဆို မမိတ်တော့မျက်လုံးဖြင့်စိုက်ပြီးတော့ကြည့်နေတာ
မှန်ပါဗျာ
ကျေးဇူးတင်တဲ့အနေနဲ့ကြည့်တဲ့သဘောမျိုးဝါဒအာရကြည့်တဲ့အကြည့်မျိုးနော
်မှန်ပါဗျာ
မက်တွေကအထင်လွဲကြတယ်ဒီနေရာလေးကိုစွဲမဲ့လို့တခြားကိုမခွာနိုင်လို့ဒီနားတဲ့နေတယ်လို့ဒီလိုနှက်တွေကထင်လွဲကြတယ်။တယ်လို့မဟုတ်ပါဘူးလေ။နော်
။မှန်ပါဗျာ
။ကျေးဇူးတင်လိုက်တယ်ဆိုတာရှိဘူး။ကျေးဇူးတရားသိတတ်တဲ့ပုဂ္ဂိုလ်ကချမ်းသာပြီးတော့ကျေးဇူးတင်။ကျေးဇူးတင်ရမယ်ဆိုတဲ့အထက်မှာပါတယ်ယတဒုက္ခတာဆာယာယမိတိတေယတေယဝါနတ္တတသာခံပင်စေယဒိဋ္ဌဒုဘောဟိပပကောမိစ္ဆေကိုပြန်ပါလာခြေဆုကန်းတာမကောင်းဘူးတဲ့လူဘောနဲ့တဲ့အမတန်ပင်ပန်းနောင်းနေပြီးတော့ပူဝင်လို့တစ်ပြည့်ရေကလေးတည်းရေအရေးခုဘူးလို့ရှင်အဲ့ဒီတစ်ပြည့်ကိုချိုးချိုးဖို့မတော်ဘူးတဲ့ဒီလိုပြော
လာပါဗျာ
ကျေးဇူးဆိုတာတိတရတဲ့လို့ပြောလူလူပြောနေတဲ့တဲ့တောင်အရေးခုဘူးလို့ရှိရင်ထိုအရေးအကန့်အခက်ကိုချုပ်ပေါင်းဘူးတဲ့။ဒါပဲလို့လို့ဆိုရင်မိစေကိုပြမားတယ်ဆိုတာအလုံးစိုးပါလေတဲ့။မှန်ပါပါဗျာ
။
အော်မျက်စောပြောလို့ဒီနေရာလေးကိုတန်ဖိုးထားတဲ့အနေနဲ့ခုနှစ်တိတိချစ်။ဗမိတ်မတုံတော့မျက်လုံးနဲ့ချစ်။ပြီးတဲ့အခါကျတော့ပြမန်းမန်းနဲ့ဘူးတွေပြောက်အောင်လို့ဆိုပြီးတော့တရားတော်နှလုံးသွင်းဈဉ္ဉံရှောက်ဘုရားရေဘုရားဟောကြားတဲ့ပုဂ္ဂိုလ်တွေဒီအမှတ်သားတွေတွေ့ကြပါလိမ့်မယ်နော
်မှန်ပါဗျာအ
ဲ့ဒီလိုအားလုံးပေါင်းလိုက်တော့ဘုရားပြတာ21ရက်ရှိတော့21ရက်ပုံသွားပြီဈဉ္ဉံရှောက်နေတာက9ရက်ဆို21ရက်ပုံသွား23ရက်ကနေစပြီးတော့28ရက်နေ့ထိအောင်ပါလို့တလဲလို့ဆိုဘောရီရဲ့အနောက်မြောက်ဖက်မှာဟောဒီဘိက္ခာတရားကိုဆင်တယ်။ဟု
တ်လားပါဗျာ
။ဒီပြည့်တရားတွေ၊သုတ်တန်တရားတွေ၊ဓမ္မစကြာတို့၊အနတ္တလက္ခဏာတို့စတဲ့သုတ်တွေဆင်ရင်လည်းလို့မှတ်တမ်းလို့ရှိဘူး။ဟောဒီဘိက္ခာတရား၊ဘိက္ခာ9ချမ်းကိုရသော်ဘုရားအလေးအနက်နှလုံးသွင်းဆင်ရင်လည်းအဘိဓမ္မာရဲ့သဘာဝတရားတွေကိုဆင်ရင်စဉ်းစားပြီးတော့အဘိဓမ္မာကိုအမျိုးမျိုးခွဲခြားစိတ်ကြံပြခုခေတ်လို့ဆိုရင် analyze လုပ်တယ်ဟုတ
်
ခွဲခြားစိတ်ပြ classify လုပ်တယ်မျိုးမျိုးမျိုးနဲ့သဘာဝတရားတွေကိုအစုလိုက်အစုလိုက်ခွဲခြားစိတ်ပြလေ့လာပြီးဆင်ရင်သုံးသပ်နေတာခေါင်းရဲကြတယ်အဲ့ဒါကိုရတနာဂရတတဟာဆိုပြောလို့ခေါ်တယ်ဟုတ်ပါရဲ့ရတနာဆိုတာအဘိဓမ္မာခေါင်းကျမ်းကိုရည်စူးပြီးတော့ခေါ်တာအလုံးမြင့်တဲ့ဆရာကောင်းတဲ့ယရတာနဲ့အနာဒရန်တူတဲ့အဘိဓမ္မာတရားတော်တွေကိုဆင်ကျင်တဲ့စာအိမ်လို့အဓိပ္ပာယ်ရ
မှန်ပါဗျာ
နတ်တွေကဖန်တီးပြီးတော့စောင့်ပေးထားတဲ့စာအိမ်ကလေးစံကြောင်းကလေးတွေမှာဆရာကောင်းတော်ဟာခေါင်းရဲ့တိတိအဘိဓမ္မာတရားကိုဆင်ကျင်ခဲ့တယ်တဲ့အဲဒီလိုဆင်ကျင်တဲ့အခါမှာအဘိဓမ္မာ9ကျမ်းလို့ဆိုတော့ပထမဆုံးကျမ်းကိုဓမ္မသင်္ကနီလို့ခေါ်တယ်ဓမ္မဆိုတာသဘာဝတရားတွေကိုသင်္ကနီဆိုတာအစုလိုက်အစုလိုက်စုပြီးတော့ပေါ်ပြတဲ့ကျမ်းဓမ္မသင်္ကနီပထမဆုံးကျမ်းနဲ့စိတ်အကြောင်းကတစုရုပ်အကြောင်းကတစုသုံးစုမာတိကာလေးစုမာတိကာတွေကိုအကျင့်ချက်ပြီးတော့ရှင်းလင်းပြတာကတစုအဲ့ဒါတွေကိုဒိဋ္ဌိဖွင့်ဆိုပြတာကတစုဆိုပြီးတော့လေးစုလေးကန္တဖွဲ့ပြီးတော့ဓမ္မသင်္ကတိကျမ်းကိုရသော်ပြအဆင်ញင်တော်မူခဲ့အဓိကဓမ္မသင်္ကတိကျမ်းမှာခေါ်တော်မူတဲ့တရားကရုပ်နဲ့စိတ်ပဲနော်မှန
်ပါပါဗျာ
စိတ်လို့ဆိုတဲ့အထဲမှာစေတသိက်လည်းပါတယ်လို့မှတ
်မှန်ပါပါဗျာ
စိတ်နဲ့ရုပ်နဲ့အဓိကထားပြီးတော့ဆင်ញင်သုံးသပ်တော်မူခဲ့ဒီကကြတော့ဝိပင်္ဂလို့ခေါ်တယ်ဝိပင်္ကံဒီနေရာမှာအပိုင်း18ပိုင်းရှိတယ်ခန္ဓာပိုင်းအာရဏပိုင်းဓာတ်ပိုင်းနဲ့ဆိုပြီးတော့အပိုင်း18ပိုင်းကိုဥဒ္ဒန်နီးနဲ့အဘိဓမ္မာနီးနဲ့ဤမျိုးစုံရသော်ဘုရားဆင်ញင်သုံးသပ်တယ်အ အဘိဓမ္မာတဲ့သူကိဉ္စံလို့ခေါ်တယ်နောက်တစ်ခါသဘာဝဓာတ်သဘောတွေနဲ့ပတ်သက်ပြီးတော့ဆယ်လေးနှစ်ရနီးတစ်ဆက်လေးမျိုးထဲမှာခြားသွင်းပြီးတော့ဓာတ်သဘောတွေကိုစဉ်းရင်စဉ်းစားတာဓာတုကထာကျမ်းလို့ခေါ်တယ်တဘာဝတရားတွေဆင်ញင်စဉ်းစားတဲ့အခါမှာတဘာဝတရားတွေနဲ့ဆက်ဆက်ပြီးဖြစ်နေတဲ့ပြဉ္ညာသဘောတွေကိုဆင်ញင်စဉ်းစားတယ်ပြဉ္ညာ6မျိုးခွဲလိုက်တယ်ခန္ဓာပြဉ္ညာအာရဏပြဉ္ညာစသည်ဖြင့်ပြဉ္ညာတွေခွဲပြီးနောက်ဆုံးမှာပုဂ္ဂလပြဉ္ညာတဲ့တရားမှနဲ့ပတ်သက်ပြီးတော့ဆက်ဆက်လာတဲ့ပုဂ္ဂိုလ်တွေအသေးစိတ်ခွဲပြီးတော့ရှင်းလင်းပေါ်ပြတဲ့တရားကိုပုဂ္ဂလပြဉ္ညာဒီလိုခေါ်တယ
်မှန်ပါပါဘယ်
ကမထေရီကျမ်းရဲ့ဝိဘင်းကျမ်းရဲ့ဓာတုကထာကျမ်းရဲ့ပုဂ္ဂလပညာကျမ်းရဲ့ဒီမှာ၄ကျမ်းနောက်ပြီးရတဲ့ခါကျတော့ကထာဝတ္ထုပြောစရာဆိုစရာတွေထုတ်ခိထုတ်ခါကာလကလည်းဆွေးနွေးမေးမြန်းကြတာတွေအယူဝါဒပေါ်ပြတာတွေအများကြီးရှိအငင်းကုန်ဖြစ်เสีย point တော့ဒါမို့လို့ဘာသာပြန်တဲ့ပုဂ္ဂိုလ် point တော့ control ပါစေလို့ပြန်တယ်ကထာဝတ္ထုကျမ်းကြီးကိုပထမဆုံးဗာဒပြန်တာကဗမာပြည်ကဥရွှေစံအောင်ဆိုတဲ့ရှင်မျိုးမင်းကြီးဥရွှေစံအောင်ပထမဆုံးဗာဒပြန်တာ point a point self control ပါစေလို့ခေါ်အငြိပွားစရာအချက်လက်တွေကိုစုပြီးတော့ထုတ်ခိထုတ်ခါကာလမြတ်စွာဘုရားဒီဘုရားရှင်တရားရှင်းနေတဲ့အချိန်မှာပဲကိုအငြိပွားတာလေအများကြီးအဲ့ဒီယူဝါဒရင်းပွားမှုတွေရဲ့သဘာဝအမှန်ကိုဆုံးဖြတ်ပေးနိုင်တဲ့ဉာဏ်မျိုးကိုကထာဝတ္ထုဉာဏ်လို့ခေါ်တယ်။အဲ့ဒီကထာဝတ္ထုဉာဏ်ပြီးတဲ့အခါကျတော့ဉာဏ်ကြီးဉာဏ်လေးထက်မြက်လာအောင်လေ့ကျင့်တဲ့သဘောအနေနဲ့သဘာဝတရားတွေရဲ့စကလုံးတွေဝေါ်ဟာရတွေသူသဘာဝတရားတွေနဲ့ဆက်ဆက်နေတဲ့ပုဂ္ဂိုလ်တွေသူဘာဝတရားတွေရဲ့သဘာဝအခြေအနေတွေကိုမိဘမျိုးစုံထုတ်ပြီးတော့မိလိုက်ဖြေလိုက်အမေးဖြေအစုံလိုက်အစုံလိုက်ခေါ်တော်တဲ့တရားကိုဇမကလို့ခေါ်တယ်ဇမကဆိုတာအစုံအစုံအတိအကျသမ္မာဓါရကိုသံလိဌာန်လို့ခေါ်တယ်တေချာတဲ့အရာကိုသံလိဌာန်လို့ခေါ်ပြီးတော့ဟုတ်တယ်လားမဟုတ်ဘူးလားလို့ငြင်းရတဲ့အရာကြတော့တန်လျာတို့ခေါ်အဲ့ဒီလိုတန်လျာတန်လိဌံတန်လျာအစုံလိုက်၄ခုနဲ့အဖြေအစုံလိုက်ဒီလိုဟောသွားတဲ့ကျမ်း၁၀ချမ်းမူလလို့ဆိုတဲ့သဘာဝတရားတွေအရင်းမြင့်တဲ့ပဋိဌာကတစ်ချမ်းခန္ဓာလို့ဆိုတဲ့ခန္ဓာ၅ပါးနဲ့ပဋိဌာကတစ်ချမ်းအာယတနာဆိုတာတွေနဲ့ပဋိဌာကတစ်ချမ်းလို့ဒီလိုဇမကလို့ခေါ်တဲ့ဇမိုက်ကျမ်းဟာကျမ်းဆယ်မျိုးရှိတယ်ပေါ့။ဉာဏ်ရည်ဉာဏ်လေးထက်မြက်အောင်လို့ဆိုပြီးတော့တခုချင်းတစ်ခုချင်းအသေးစိတ်လေးပုံပုံစားပေါင်းမြောင်များစွာနဲ့အဖြေရွာတွေကိုထုတ်ပြတဲ့ကျမ်းကိုဒါဇမိုက်ကျမ်းလို့ခေါ်တယ
်။ဟုတ်တော့ဖြစ
်။အဲဒီဇမိုက်ကျမ်းဆင်းရဲ့တော့အားလုံးဟာယေရှုဘုရားဟာ22ရက်နေ့ကနေစပြီးခရီးဖြစ်ပြီးနောက်22ရက်ကနေစပြီးတော့အဲ့ဒီရက်တစ်ပတ်လုံးဟာရက်တတ်တဲ့ပတ်လုံးဟာအဘိဓမ္မာသဘာဝတရားတွေကိုဆင်ញင်တွေးတောနေတဲ့ရက်တစ်ပတ်ဟာရက်တတ်တဲ့ပ
တ
်ဟုတ်ပါဘူး။ဒီမင်းကြီးကျမ်းကိုဆင်ញင်တယ်လွယ်လွယ်ကူကူနဲ့ဆင်ញင်လို့ရဘူပင်းကျမ်းကိုဆင်ញင်တယ်တတုကရာကျမ်းကိုဆင်ញင်တယ်ပုဂ္ဂလပညာကျမ်းကိုဆင်ញင်တယ်ကထာဝုဒ္ဓကျမ်းကိုဆင်ញင်တယ်ယမိုက်ကျမ်းကိုဆင်ញင်တယ်ဒါဆိုဒီအညာတော်လေးဆိုရင်ဓာလေးတွေကအလွယ်လေးတွေအလွယ်လေးတွေဆိုတော့အခက်ခဲမရှိဘူးတိတ်ပြီးတော့ပီတိမဖြစ်လာလွယ်လွန်းနေရက်စွာပြဖို့အေးတိတ်ကျဝင်တဲ့ပဋ္ဌာန်းကျမ်းကြီးကိုဆင်ញင်လိုက်တဲ့အခါကျတော့မအသိဉာဏ်နဲ့ပြောပြောစရာအာရုံတွေဟာအဝင်ဝင်ကြဖြစ်သွားပဋ္ဌာန်းကျမ်းကြီးကအလွန်ကျယ်ဝနေကျမရာဇာကြီးကဥပမာပေးထားတယ်အမေကန်ချင်းမတဲ့ဝေဒငါးကြီးတွေဟာပင်လယ်ထဲမှာသာလဲလုံးဝလှုပ်ရှားပြီးတော့ကစားနိုင်ရတယ်ချင်းမြောင်းတဲ့မြေချောင်းအင်းအိုင်တွေထဲမှာဆိုရင်သူတို့ခန္ဓာကိုယ်ကြီးနဲ့မဆံ့ဘူး
မှန်လားပါဗျာ
မြတ်စွာဘုရားရဲ့ဉာဏ်တော်ကြီးကလည်းပဋ္ဌာန်းချမ်းကြီးလေးချက်မှာစိတ်တိုင်းကြအာပါဒရလူနော့ပြီးတော့ဆင်ញင်တွေးတော့လို့ရတယ်ဉာဏ်နဲ့ဉာဏ်တွေကလည်းလည်းကျင်းနေတယ
်မှန်လား
ဟောပဋ္ဌာန်းချမ်းကြီးကိုဆင်ញင်တဲ့အခါကျတော့စိတ်ကပုံပြီးတော့ပျော်လာသိစရာတွေကလည်းအများကြီးလူများတို့ဘောတခါတခါချင်းချင်းကြက်ကြက်နေရနေရနေပြီးတော့ဟောလာဇွန်မြင့်ကြီးရောက်တော့တဲ့ခါကျတော့ခုံပေါက်ပြုံမျိုးတို့စိတ်တွေကလွတ်လပ်သွားတယ်လို့ပဲမှန်ပါပါရှင
့
်ရသော်ဘုရားရဲ့အသိဉာဏ်ဟာလည်းပဲပဋ္ဌာန်းချမ်းကြီးရောက်တဲ့ခါကျတော့တကယ်ဇွန်မြင့်ကြီးရဲ့ရောက်သွားတယ်လို့ပဲစိတ်ထဲမှာလွတ်လွတ်ကျက်စားလို့အလွန်ကောင်းသွားတယ်အဲ့ဒီလိုကောင်းတော့စိတ်ဟာပျော်လာပြီးတော့ပိုးပျော်ပြီးတော့ပီတိတွေဖြစ်လာအဲ့ဒီပီတိတွေရဲ့ဆွာအားကြောင့်ခန္ဓာကိုယ်မှာရှိတဲ့သွေးတွေကကြီးလာတယ
်။မှန်ပါပါ့
။သွေးတွေကအယောင်ပြောင်းလာပြီးတော့ခန္ဓာကိုယ်ကလည်းအယောင်တွေဖိတ်ဖိတ်ဖိတ်ဖိတ်တောက်တယ်။အဲကြောင့်ဟိုပဋ္ဌာန်းကျမ်းကြီးဆင်ញင်တဲ့အခါမှာရောင်ကြီးတော်လွတ်တယ်ဆိုတာအဲ့ဒါပြောတာ
နော်။မှန်ပါပါဗျာ
။သူကသူလွတ်တာမဟုတ်ဘူး။ပဋ္ဌာန်းကျမ်းကြီးကိုဆင်ញင်လိုက်တဲ့အခါမှာတိတ်ပြီးတော့ချိန်နဲ့အားရတဲ့ပီတိဖြစ်တယ်။ထိုပီတိကိုအကြောင်းပြုပြီးသွေးတွေခန္ဓာကိုယ်ကဆင်ကျဲလာတယ်ဆင်ကျဲလာတဲ့အခါအယောင်တော့ကြီးပြားလေးတစ်ခုကိုကြာကြာလာလာပုတ်လိုက်တဲ့အခါကျတော့ဖိတ်ဖိတ်ဖိတ်ဖိတ်နဲ့အယောင်တက်မလာဘူ
းအယောင်တက်လာပါဗျာ
အေးကြောင်ရိုင်းလုံးလေးတစ်ခုကိုသွေးပြီးတော့အယောင်တင်လိုက်တဲ့အခါလက်လက်လက်လက်ဖြစ်လာသလိုပဲ
မှန်ပါပါဗျာ
ရသော်မြားရဲ့ခန္ဓာကိုယ်ဉာဏ်တော်နဲ့သွေးပြီးတော့ကြည့်လိုက်တဲ့အခါတကူလုံးဟာအယောင်ဝါးတွေလက်လက်လက်လက်နဲ့ဖိဖိတ်တောက်ပါတယ်။ရောင်ကြီးတော်တွေထွက်တယ်
။မှန်ပါပါ့။အ
ဲ့ဒီတတဟဟာအနန္တထူးခြားတဲ့တတဟတစ်ခုပဲတဲ့။ဘာဖြစ်လို့လဲဆိုတော့အဘိဓမ္မာဒေသနာတော်ကိုဆင်ញင်စဉ်းစားနေတဲ့တတဟဖြစ်လို့ယရနာကရတတဟ။ခொနည်းတိတိအဘိဓမ္မာတရားတွေကိုဆင်ញင်လိုက်တာ။နောက်ဆုံးပဋ္ဌာန်းကျမ်းကြီးရောက်တဲ့အခါခန္ဓာကိုယ်နဲ့ရောင်ကြီးတော်တွေထွက်လာပြီးဖြစ်ခဲ့တယ်။ကြည့်ဒါအဘိဓမ္မာဒေသနာရဲ့အထူးခြားချက်တစ်ခုပဲမဟောသေးခင်ကအဘိဓမ္မာရဲ့သဘာဝတရားတွေကိုမြတ်စွာဘုရားအချိုးတင်ဆင်ញင်စဉ်းစားထားပြီးတာဖြစ်တယ
်
ဘုရားတို့ကလည်းလေးတဲ့တဲ့သဘာဝတရားတွေကိုဟောလို့ရှိရင်ခေါင်းစည်းတစ်ခုထဲနဲ့အမတန်ရှင်မြားတဲ့ဒေသနာကြီးကိုဟောဖို့ဆိုတာလူပြေမှာမဖြစ်နိုင်ဘူးလူတွေကဣရိယာပုတစ်ခုထဲနဲ့ဘုန်းကြီးတို့လောကလူသားတွေဟာဟုတ်လားတနေကုန်ထိုင်လို့ဆိုတော့ခက်เนาะ
မှန်ပါဗျာ
သုံးရတီတီထိုင်လို့ဆိုတာတော့မဖြစ်နိုင
်ဘူးမှန်ပါဗျာ
တနာရီတနာရီလောက်ထိုင်လိုက်ရင်ရောင်းကုန်ပြီလေမှန်ပ
ါဗျာ
အဝိဓမ္မာတရားကခေါင်းစည်းတစ်ခုရဲ့အောက်မှာအမတန်ရှည်မြားတဲ့တရားကြီးပဋ္ဌာန်းကြီးအောင်ဟောရမှာဆိုလို့ရှိရင်အချိန်အားဖြင့်သုံးလလောက်အချိန်ယူရလိမ့်မယ်အဲ့ဒီသုံးလလောက်အချိန်ယူမှမဲ့တရားမြတ်စွာဘုရားခေါင်းရဲနဲ့ဆင်ញင်စဉ်းစားထားတဲ့တရားဟာအတိုင်းအတာမရှိတော့အလွန်ကျယ်ဝန်းနေဒီတရားကိုလူပြည်မှာဖော်လို့မဖြစ်ဘူးဘာလို့လဲတော့လူတွေကကြာရှည်စွာထိုင်ပြီးတော့တရားဆုံးအောင်မနာနိုင်ဘူးတဲ့
မှန်ပါပါ
ဘုရားတရားဟောလေတနင်္ဂနွေတနင်္ဂနွေ၄နာရီလောက်ဆိုထပြေးကုန်ရမှာရှိမှာမဟုတ်တော့ဘူ
း
မထိုင်နိုင်ဘူးလေအဲ့ဒါကြောင့်မလို့ဝိဓမ္မာတရားလူပြေမဟောဘူးပထမဆုံးဒုဝဆက်ကြတရားပဲဟောတယ်နောက်အနန္တလက္ခဏာသုတ်တန်တွေပဲဟောတယ်နောက်ဆုံးခေါင်းဝါမြောက်တဲ့အခါကျတော့ဝိဓမ္မာတရားဟောဖို့ချိန်ကြလာဘုရားဖြစ်ပြီးတဲ့နောက်မှာခေါင်းဝါမြောက်မှာဝိဓမ္မာတရားကိုဟောတယ်ဟုတ
်ပါဘူး
ဝါဇုံကာလမှာယေမိအစုံသဘောပြာကြီးဟာကိုပြယေမိအစုံသဘောပြာကြီးဟာလို့ဆိုတာအလုံးကြောင်းကြားဝကြပါလိမ့်မယ်ထူးမခြားတာတစ်ချင်ကြီးကြားဝကြမှာပ
ေါ့ဟုတ်ပါရဲ့ဗျာ
ပမာရီကတော့ပြောတယ်ဘယ်ပြောနေလဲထူးမခြားတာထူးမခြားတာထူးမခြားတာဆိုတာထူးတယ်ဒါပေမဲ့တခုနဲ့တခုအချိန်ချင်းမကွာခြားဘူးလို့ဒီလိုအဓိပ္ပာယ်ရပါဗျာ။မှန်ပါပါ့
။
မြတ်စွာဘုရားကရေနဲ့မီးဆိုတာအမှန်တန်ဆန့်ကျင်တဲ့ကိစ္စနှစ်ခုမဟုတ်လား
။မှန်ပါပါ
့။ဒီလိုပြရင်ကရေနဲ့မီးဒီလိုပြရင်ကကြတယ်ဆိုတာ အချင်းချင်းပြောရလို့ရှိရင်တော့မေ့ရမယ့်မျက်လုံးကရေပန်းထွက်နေတဲ့အချိန်မှာလက်ဝဲဝဲမျက်လုံးကမိတွေပန်းထွက်တယ်မှန
်ပါဗျာ
အောင်းဝယ်လောက်ကြရနော
်မှန်ပါဗျာ
ရေဖြစ်ဖို့ရာအတွက်အရောဂတိုင်းဝင်စားရမယ်ဒါကပိုးမင်းတစ်ခုအရောဂတိုင်းဝင်စားပြီးအဋ္ဌံလိုက်တဲ့အခါမှာရေပန်းထွက်နိုင်တယ
်မှန်ပါဗျာ
တေသောဂတိုင်းဝင်စားပြီးတော့မှစင်ရင်တဲ့ခါကျတော့မီးတွေပန်းထွက်
မှန်ပါဗျာ
ကြံရည်နဲ့လုံးလို့မရဘူးသူတို့အလုံးလင်းညာလေးအတွက်ကြောင့်ကြံရည်နဲ့လို့ကြည့်တဲ့ပုံစံကြီးအထင်ရ
မှန်ပါပါဖြစ
်ဒါမိစ္ဆဝိုင်းလေးရဲ့ဥပမာအတိုင်းပဲပေါ့
မှန်ပါပါဖြစ
်မိစ္ဆဝိုင်းလက်ပြီးတော့ရမ်းလိုက်တဲ့အခါမြန်မြန်ရမ်းလို့ရှိရင်ဒါဒီဝိုင်းလေးဖြစ်နေတယ်လို့ပဲ
ဟုတ်ကဲ့မှန်ပါပါဖြစ
်သူတို့လည်းပဲအချက်မှရောက်နေတဲ့အချိန်အောက်မရှိဘူးအောက်မှရောက်နေတဲ့အချိန်အချက်မှမရှိဘူးသူတို့လည်းမြန်လို့အာချိတိတဲ့ကြောင့်မိဆက်ဝိုင်းလေးလို့မြင်ရတယ်။သူတို့ရဲ့လက်ဆောင်ပြရားရဲ့ဒီစိုင်းတတိတွေဟာအလွန်ထက်မြက်တယ်။ဝင်စားတဲ့စိတ်တွေကအလွန်နှိမ့်မြန်တယ်။ဒါကြောင့်မို့လောကနဲ့ဆိုတာမလွယ်ဘူး။အာဘောကတိုင်းဝင်စားပြီးတော့သုဒ္ဓဇံဝင်စားရတယ်။သုဒ္ဓဇံဝင်စားပြီးတော့ဒီငါ့ရဲ့မျက်လုံးကရေပန်းထွက်ပါစေဆိုတာအဋ္ဌံပြီးတော့အပင်ကြီးလက်လုံးလိုက်မှရေပန်းထွက်လာ။ဒီရဲ့အခါကျတော့အဲ့ဒီအချိန်မှာပဲအဘောဂတိုင်းကထားလိုက်ပြီးတော့ဒီဇောကတိုင်းဝင်စားရပြန်တယ်ဒီဇောကတိုင်းဝင်စားပြီးသုဒ္ဓတာကထားပြီးငါ့ရဲ့လက်ဝဲမြေတုံးကမိကြီးပန်းထွက်ပါစေလို့အဋ္ဌံလိုက်တဲ့အခါကျတော့မိကပန်းထွက်တယ်မိုးမိတ်မတူအချိန်ကာလပိုင်းချင်းခြားတာတယ်သို့တော့တိတ်ဉာဏ်ဉာဏ်လေးအတွက်ကြောင့်ကြံရည်နဲ့လို့ကြည့်တဲ့ပုဂ္ဂိုလ်တွေထင်ရတယ
်မှန်ပါပါ
အဲ့ဒါအလောင်းအလွန်ထူးပြီးတော့အချိန်မချားနာတဲ့ကဲ့သို့တစ်ဆက်နဲ့မြင်ရတာကိုထူးမချားနာပေါ့နော်
မှန်ပါပါဘုရားအ
ဲ့ဒီဒိဋ္ဌိမျိုးပါအဲ့လိုမဟုတ်ရင်ထူးမချားနာဘူးဆိုမြင်ရရိုးရိုးကြီးပါလို့ဒီလိုပြောတဲ့ဒိဋ္ဌိပေါ့နော
်မှန်ပါပါ
မရိုးဘူးအလွန်ထူးဆန်းတယ်နော်မှန်ပ
ါပ
ါအလွန်ထူးဆန်းတယ်အချိန်ကာလပွဲပြားကိုမမြင်ရဘူးအမြဲတမ်းထူးဆန်းလို့ရသော်ဘုရားရဲ့ဒီမျက်လက်ရမျက်လုံးကနေပြီးတော့ရေပတ်ထွက်နေတယ်လက်ဝဲမျက်လုံးကမိရေပတ်ထွက်နေတယ်ကြည့်တဲ့ပုဂ္ဂိုလ်ကမျက်တော်လေးတစ်ချက်ခတ်လိုက်ထားတဲ့တခါညာလည်းပဲနဲ့ကြောက်သွားပြန်အရေးပြီးက
မှန်ပါပ
ါလက်ရမဲ့နှာခေါင်းတွင်းကနေပြီးတော့ရေပတ်ထွက်နေတယ်လက်ဝဲဘက်ကမိရေပတ်ထွက်နေတယ်မျက်တော်လေးခတ်လိုက်ထားတဲ့ဘယ်ညာကြောက်သွားပြန်ရောကြည့်နေပြီးကအဲ့ဒီတော့ထူးဆန်းတဲ့တဘူရာဒီဟာကိုပြတာယမိုက်ရာဒီဟာဆိုတော့အဲ့ဒါကိုပြောတာ
เนาะမှန်ပါပါဖြစ
်ရေပြီးအစုံတဘူရာဒီဟာကိုပြရဲလို့ဆိုတာအဲ့ဒါကိုဆွလို့လေခန္ဓာကိုယ်မှာမျက်လုံးတော်ကလက်ရဘက်ကရေထွက်ရင်လက်ဝဲဘက်ကမီးထွက်တယ်နားတော်မှာလက်ရဘက်ကရေထွက်လို့ရှိရင်လက်ဝဲဘက်ကမီးထွက်တယ်အဲ့လိုရေနဲ့မီးနဲ့ရေနဲ့မီးနဲ့အစုံအစုံအစုံအစုံဒီလိုအမြဲတမ်းထူးဆန်းအောင်ဝယ်ကောင်းတဲ့တဘူရာဒီဟာကိုဝါဇုံလာပြီနေမှာပြပြီးတော့မြတ်စွာဘုရားအဘိဓမ္မာတရားဟောဖို့တာဝရိနာကြွသွားတယ်
။မှန်ပါပါဘုရ
ား။တာဝရိနာရောက်တဲ့အခါကျတော့တသောသောစကြဝဠာကဓမ္မပါရီအာရုံစုံရောက်ရှိလာတယ်။တရားမင်းကြီးထိုင်တဲ့တရားကတိပင်အောက်မှာခင်းထားတဲ့ပတ္တုတော်ကကြောက်နေရ။ကြောက်ဆိုတော့ဗမာဒီအလုံးလူတွေညင်ဘူးလားကြောက်ဆိုတာအမာပဲရှိတယ်ပြောမရှိဘူးနော်
။မှန်ပါပါဘုရား။
အဲ့ဒီကြောက်နေရကြီးကလည်းကြောက်တော့ကြောက်တယ်ဒါရင်လည်းကြောက်ပြော့ကြီးအဲ့ဒီပေါ်ထိုင်နေလို့ရှိရင်ဣတ်တော့သူဆန္ဒကြောက်ပြော့ဘယ်မှာရှိတယ်လဲဆိုတော့အဲ့ဒီမှာရှိတယ်လို့ပြောအောင်နော်မှန်ပ
ါပါဗျာ
ဆိုမှကြီးလည်းပဲထိုင်နေလို့ရှိရင်ကြာမင်းကြီးများအဲ့ဒီပေါ်တက်ထိုင်နေလို့ရှိရင်ချက်လောက်ကြီးအောင်မြုပ်သွားတယ်ဣတ်ပြီးတော့
မှန်ပါပါဗျာ
အဲ့ဒီလိုမျက်စောဘုရားကအဲ့ဒီပန္နိတုလာကြောက်ချာပေါ်မှာတည်တုံထိုင်နေပြီးလက်တွေဂျမားလေးရောက်လာကြပြီတဲ့အခါမှာဖယောင်းချစ်ပြီး၄၂၀နဲ့နှစ်ရင်းလေးကနေပြီးရတနာတစ်ပတ်ဆင်ရင်ထားတဲ့အဘိဓမ္မာတရားတွေကိုခေါင်းစည်းတစ်ခုနဲ့အောက်မှာအဘိဓမ္မာခေါင်းကြမ်းကိုတာဝန်ထမ်းလက်တွေမှာခေါ်လိုက်တယ်တဲ့လက်တွေကိုခေါ်လိုက်
မ
လာပါဘူးကုသလာဓမ္မအမှုသလာဓမ္မအာရဏဓမ္မဆိုပြီးတော့သုံးစုပါဋိကပေးတယ်ဟိတုဓမ္မနဲ့ဟိတုဓမ္မစသဖြင့်နှစ်စုပါဋိကလေးတွေခေါင်းစဉ်လေးတွေပေးပြီးတော့မြတ်စွာဘုရားဟောတော်လိုက်တယ်တဝါရုံးကြီးအဘိဓမ္မာတရားကြီးပဲခေါ်တယ်
ကဲ
ဒီလိုဤမှာတရားဇာဝိညာဏတပ်ပြည့်အဲ့ဒီတရားကပြိဿတဲမှာအလွန်ထူးခြားတဲ့ပုဂ္ဂိုလ်တူပါလာတယ်ဘယ်သူလို့ဆိုလို့ရှိရင်ဒုတိယတပ်ပြည့်ကနာမည်အဖြစ်ဖြစ်ဖြစ်နေတဲ့လူဘဝလုံးကဘုရားတော်ရဲ့ဘယ်ရောအနုဒိတနာတာဘဝနဲ့ဘုရားတရားဝဲမှာလာရောက်ပြီးလက်ရက်ကထိုင်တာလေန
ော်မှန်လားပါဘုရား
အဲ့ဒီမေလိုဒီကိုဥတည်ပြီးတော့ရသော်ဗျာအပြီးမှာတရားကိုခေါ်တာမေလိုကျေးဇူးဆက်တယ်လို့ပြောကြတယ်ပေါ့ကျေးဇူးဆက်တယ်လို့ပြောတဲ့ထဲမှာဘာလေးကိုထည့်ပြောတော့ဆိုတော့ချင်းအမိကျေးဇူးကမကုန်နိုင်ဘူးတဲ့အဲ့ဒါဘုရားအပြီးမှာတရားခေါ်တာတော့မှလူတစ်လုံးကိုပဲချိန်သေးတယ်လို့ပါတော့နော်တလုံးကဘလောက်တန်လို့တလုံးကိုလို့နှလုံးကိုလို့ပြောလို့ရတယ်နော်။အဲတလုံးကိုပဲခြေသေးတယ်။နောက်တလုံးကိုကျန်းနေသေးတယ်ဆိုရင်အဲ့ဒီမျိုးပြောကြတယ်။ဒါတွေကစာထဲမှာပါတဲ့စကားတွေပါနော်
။မှန်လားပါခင
်။စာထဲမှာပါလို့လည်းတချို့ကယုံကြည်ရှိတယ်။ခုကယုံကြည်မရှိဘူး။ဘာလို့လဲဆိုတော့တန်ကိုဖြတ်ထားမှသာပြောလို့ရတော့မပေါ့နော်
။မှန်လားပါခင်။
အဲတလုံးကိုပဲခြေသေးတယ်။ပြီးတော့တရားဝင်တလုံးပဲခြေသေးတယ်ဆိုတော့နောက်တလုံးခြေဝဲရတယ်ထပ်ကြည့်တော့ဟောအောင်ပဲပုံစံမျိုးဖြစ်တယ်။မေရီကိုသွားပြီးတော့ဥတီပြီးတပေါင်းသောဆက်ကြောင်လာကရောက်ရှိလာတဲ့လက်မြမအပေါင်းရဲ့အလယ်မှာရှင်တော်ဘုရားဒီဥရမှာယက်ဒေသနာကိုတာဝေနာလက်မြမပေါ်ကြခဲ့တာသူပြေကအရေးတွေအားလုံးပြောမယ်ဆိုလို့ရှိရင်သုံးလတိရေကောင်း90ကြာတယ်လို့ပြော
မှန်လားပါဗျာ
ရေကောင်း90ကြာမှဟောဒီဥရမှာတရားအပြည့်ဆုံးပြီးတော့သွားမတော်ရဲ့အရေးအတွက်နဲ့ပြောမယ်ဆိုလို့ရှိရင်မိတ္တပိုင်းလောက်ပဲရှိပါတယ်။အခုလည်းလို့ဆိုတော့လူပြေကအနှစ်တရာဒီတာဝေလာလက်ပြေမှာတရက်ပဲရှိပါသေးတယ
်။မှန်ပါပါဗျာ
။ဒီကညလာဟိုကပို့ပြီးတော့ရှေ့တယ်။လူပြေကတိုးတယ်။လူပြေအနှစ်တရာမှာတာဝေလာလက်ပြေတရက်ဆိုတော့နှစ်မိနစ်ပိုင်းလောက်ပဲကြာတယ်ပေါ့။သုံးလဆိုတာဘာမှမရှိဘူးပေါ့
။မှန်ပါပါဗျာ
။တရားဝဲကဘာမှမကြာလိုက်ဘူးပေါ့။ခဏလေးပြီးတော့အဲ့ဒီအချိန်မှာရသော်ဘုရားတာဝန်တန်တပ်ကြီးကြွသွားတဲ့အခါကျတော့ဘုရားကလူသားဆိုတော့ခတ်သေးသေးနေမှာပေါ့အဲကုသိုလ်ပြရရင်18တောင်ပေါ့ပြောမယ်ဆိုတော့18တောင်ဆိုတာလည်းလူတောင်နဲ့ဘယ်တော့မှသိမရှိဘူးပေါ့နော
်မှန်လားပါဗ
ျ18တောင်လို့ဆိုတာတော့တချို့က18မိုင်လို့ပြောတယ်သိအကြီးကြီးပေါ့ဘုရား18တောင်ဆိုရင်ထိုခိကလူတွေလည်းအားလုံး18တောင်တကြီးလည်းဖြစ်ကြမှာပေါ့ညော့ရင်နည်းနည်းပဲပေါ့
မှန်ပါပါ
အဲ့တော့ဘုရားတဆူခဲ့တဲ့18တောင်ဖြစ်ပြီးတော့ကျန်တဲ့လူတွေကအခုလူတွေဆိုဘယ်လိုလုပ်ပြီးတော့ဆောလောင်းတာတို့ဘုရားသွားဖူးဖို့တို့ဖြစ်နိုင်မှာမလို့
ဖြစ်နိုင်ပါဘုရား
မဖြစ်နိုင်ဒုက္ခသူ့လူတွေရဲ့အရာမောင်းဒီလိုပဲတကြီးလည်းဖြစ်ရမှာပေါ့
မှန်ပါပါအဲ့
တော့လက်တွေရောက်လာတဲ့အခါကျတော့လက်တွေကအကြီးကြီးတွေသူတို့ခန္ဓာကိုယ်ကအကြီးကြီးတွေအဲ့တော့မြတ်စွာဘုရားကပဂရိကုံနဲ့သရေသုံးမယ်ဆိုရင်လက်တွေကလည်းသူတို့လူသားတွေရဲ့ပုံစံနဲ့ခံစင်းပြီးတော့ထိုင်နေရမှာပဲလက်ကခံစင်းလို့ရတာပဲ
မှန်ပါပါကြည
့်ဘုပြေလာတဲ့အခါတော့ပဲသူကအဖျားလေးချလောက်တဲ့အရာတန်းတော့မှပဲလက်က10ရောက်အရောက်20ဒီလိုစုထိုင်နေကြတာလေနေရာမရဘူးဆိုရင်အဲ့လိုထိုင်ရတယ
်မှန်ပါပါကြည့်
အဖျားလေးထောင်းလောက်တဲ့နေရာလေးဆိုတေးသေးလေးအဲ့ဒီလောက်သေးသေးလေးကိုတက်တယ်ဆယ်ရောက်ဆန်ကားရောက်ဆုထိုင်နေအောင်သူတို့ဖန်တီးလို့ရတယ
်မှန်ပါဘူ
းသူတို့ကစားတဲ့အတိုင်းပြောမယ်ဆိုလို့ရှိရင်ရသော်ဘုရားကအဲ့ဒီပဏ္ဏကပလာဘုရားကျောက်ဖြာပေါ်မှာပါလာတဲ့နှစ်ထပ်သင်္ကန်းကြီးကိုတွားလိုက်တဲ့အခါနှစ်ထပ်သင်္ကန်းကြီးကပဏ္ဏကပလာကျောက်ဖြာကြီးတစ်ခုလုံးဖုံးသွားတယ်တဲ့ကိုယ်တော်ပြောတာလည်းထိုင်လိုက်တာအဲ့ဒီတင်မလင်ွေကြီးတစ်ခုလုံးကအဲ့ဒီကြောက်ရံကြီးတစ်ခုလုံးပြည့်သွားတယ်ဆိုတော့ပြောပွားတော့အကြီးကြီးဖြစ်သွားတယ်လို့ပြောရမှာပဲနော
်မှန်ပါပါဗျာ
ဓာတ်တည်တဲ့မငယ်တဲ့ပြောပွားတော့ဘုရားရုပ်ဘုံတော်ကြီးကပြောင်းသွားတယ်ပေါ့
မှန်ပါ
ခန္ဓာကိုယ်တော်ကြီးကနေပြီးတော့ဓာတ်တည်ရဲ့အတိုင်းအတာလို့ပြောပွားတော့အကြီးကြီးဖြစ်သွားတယ်လို့ဒီလိုပြောရအောင်အဲ့ဒီတော့ရသော်ဘုရားကတရားဟောတဲ့အခါ၄၀၄၀ဆုံးဖို့ရတဲ့အချိန်ဆုံးဖို့ရတဲ့အချိန်ကိုလူပြေကိုကြွလာလေးရှိတယ်သူ တော့ကြွတာတော့လေတာဝတိတို့ဒါဆိုရိုးလို့ဆိုတဲ့အပိုင်းကိုမကြွပဲနဲ့မြတ်စွာဘုရားကိုဘယ်သူမှမသိတဲ့ကြောင်ကျော်ဘက်ကိုကြွတာခင်ဗျာ။ကြောင်ကျော်ကြွပြီးတော့ဆုံးခံတယ်။ဆုံးခံပြီးတဲ့အခါကျတော့ခိမောကတောင်သားကဒီစံတုရောမှာစံတုပင်အောက်နေစာပုံပေးတယ်အဲ့လိုမြတ်စွာဘုရားအနောက်အိုင်ကြီးနားမှာဆုံးဖို့မိတဲ့အခါဘုဒ္ဓဘာသာဝဇ္ဇုံးနဲ့ပြုလို့ဆိုရှင်သာရိပုတ္တရာကဘာလဲပဲအဲ့ဒီကြွသွားပြီ။ဘုရားဆုံးဖို့မိတဲ့အခါမှာဝဇ္ဇုံးနဲ့ပြုတယ်တဲ့။မှန်ပါလ
ား
။အထက်ကလာထဲမှာတော့ဘယ်လိုရေးထားတော့လို့ဆိုတော့လူရဲ့ခန္ဓာကိုယ်ရဲ့သဘာဝတန်စားတဲ့ကြစားရမယ်၊နားတဲ့ကြနားရမယ်ပေါ့။ဒါကြောင့်မို့မြတ်စွာဘုရားရဲ့ရုပ်သဘာဝအတိုင်းပေါ့။ဖုံးမိမှုချိန်ကြတဲ့အခါလူကြီးကြွဖုံးမိတယ်။နားရမယ့်အချိန်နားယူတယ်။ပြီးတော့မှပြန်ပြီးတော့တရားဟောတယ်။ဒါတော့တရားဆုံးကကြွတဲ့အခါမှာနေမိတ္တယုတ်ခံစင်းပြီးတော့ထားခဲ့တယ်။အဲဒီနေမိတ္တယုတ်ကနေဆက်ပြီးတော့ဟောနေရတယ်လို့ပြောတယ
်။မှန်ပါပါ
။တရားကနေမိတ္တယုတ်ခံစင်းထားခဲ့တာ။အဲဒီခံစင်းထားတဲ့နေမိတ္တယုတ်ကနေဆက်ပြီးတော့တရားကဘယ်ကနေဘယ်အထိဟောမယ်ဆိုတာကိုသတ်မှတ်ပေးထားတဲ့အတိုင်းနေမိတ္တယုတ်ကဆက်ပြီးတော့ဟောသွားတယ်။ခုခေတ်လို့ဆိုရင်ကက်ဆက်ဖွင့်ထားခဲ့တာပေါ့လေ။တရားဆက်ပြီးတော့အဲဒီလေရိဒယုတ်ကတရားဟောတကယ်ဘုရားရှိခိုးလူကြီးကြွလာပြီးတော့ယောက်ျားမှာဆုံးခံပြီးတော့ဖုံးမိတယ်။ဒါကအထက်ကရာမဒီလိုဆို။ဘုန်းကြီးတို့တွေးမိတာကတော့မြတ်စွာဘုရားကဘယ်လိုလူကြီးကြွလာတော့ဆိုတော့ရှင်သာရိပုတ္တရာနဲ့နေရန်တွေ့ပြီးတော့နတ်ပြည်မှာဟောခဲ့တဲ့တရားကိုရှင်သာရိပုတ္တရာကိုအချင်းချင်းပြန်ပြန်ပြီးတော့ဟောခဲ့တာနေရာ
မှန်လားဗျာအ
ဲ့ဒါအဓိကဖြစ်တော့လူပြည်ကိုလူပြည်တဲ့တန်ရုံမြတ်စွာဘုရားကအချင်းရှင်သာရိပုတ္တရာကိုဟောခဲ့ရှင်သာရိပုတ္တရာကအဲ့ဒါကိုမှတစ်ဆင့်သင်ပေးတာကတ္တဗျာမြတ်စွာဘုရားရဲ့လက်ထက်တော်ကလင်းတို့အကောင်900ဖြစ်ခဲ့မှုတဲ့ပုဂ္ဂိုလ်တွေကကံကောင်းလို့ဘုရားမြတ်စွာဘုရားလက်ထက်ကကျတော့အမျိုးပေါင်းကယဟန်900လာဖြစ်နေတယ်ဘုရားတော်ကလင်းတို့ကံတော်ဘုရားမြတ်စွာဘုရားရဲ့လက်ထက်တော်ကသူတို့ကလင်းတို့ဖြစ်ခဲ့တယ်လင်းတို့ကလေလူ့ဘဝရောက်လာတယ်ပေါ့အဲဒီလင်းတို့သား900ဘုရားတော်ကအဘိဓမ္မာတရားကို30နဲ့ယဟန်တွေတိုင်းတွေထဲမှာ30နေတဲ့အခါလင်းတို့တွေကတွဲလေဆွဲရင်းကနေပြီးတော့အဘိဓမ္မာအတန်ကိုသူတို့ကနားထဲမှာကြက်မိနေကြတယ်။ဒီတော့သိတာတော့မဟုတ်ဘူးပေါ့နော်
။မှန်ပါဗျာ။အ
ဲ့ဒါအကြောင်းပြုပြီးဓမ္မရဲ့ဘဝမြေမှာပဋ္ဌာန်းဝဲရွတ်လိုက်ကြတာမပြောနဲ့ဘူးနော်။အဲ့တော့လင်းတို့လိုဟုတ်လားဒါပဋ္ဌာန်းရွတ်နေတာပဲလို့စိတ်ကဖြစ်ရင်အဲကုသိုလ်ရမှာပဲ။ဒီတန်ကြီးကဆူလိုက်တာအဲ့လိုကိုမရဘူးဆိုရင်တော့အဲ့ဒါကုသိုလ်ရမှာမဟုတ်ဘူးနော်
။မှန်ပါဗျာ။
အဲ့လိုမြတ်စွာဘုရားက၄စဉ်၄စဉ်သုံးသီးရီရေကောင်း90ဟောတာ၄စဉ်၄စဉ်လူပြည်ကိုကြွပြီးရှင်သာရိပုတ္တရာကိုလူပြည်မှာလည်းဟောခဲ့တယ်အချင်းချုပ်ပြီးတော့
မှန်ပါပါ
ရှင်သာရိပုတ္တရာဆိုတာကအင်မတန်မှယံထက်တဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်ကြောင့်မြတ်စွာဘုရားကအရေးအရွယ်အချင်းချုပ်ကိုဟောထားလိုက်တာနဲ့ရှင်သာရိပုတ္တရာကအကုန်လုံးရပါမှန
်ပါပါအ
ဲ့တော့ရှင်သာရိပုတ္တရာကို၄စဉ်၄စဉ်အဝိဓမ္မာတရားကိုသင်ပေးဖို့မြတ်စွာဘုရားရဲ့ကိုယ်တော်များသည်လူပြည်ကိုကြွတာလေလို့ဒီလိုလဲယူဆလို့ရနိုင်ပါတယ်နော်
မှန်ပါပါဗျာအ
ဲ့တော့ရှင်သာရိပုတ္တရာမထေရကသူဘုရားရှင်ကသင်လိုက်တဲ့အဝိဓမ္မာတရားကိုအခုဒီကနေ့လူပြည်မှာရောက်နေတဲ့အဝိဓမ္မာတရားဤတာဝန်သာနတ်ပြည်မှာခေါ်တဲ့အဝိဓမ္မာတရားမဟုတ်ဘူးရှင်သာရိပုတ္တရာကိုမြတ်စွာဘုရားနေ့စဉ်သင်တယ်ပြီးတော့အချင်းချင်းဟောခဲ့တဲ့တရားကိုရှင်သာရိပုတ္တရာကသူညာနဲ့ဘုရားဟောတဲ့အတိုင်းအချင်းချုပ်ပြီးတော့ယဟန်တွေကိုသင်ပေးတဲ့အပြီးတော့မှတရားလို့ဒီလိုနားလည်ရပါတယ်
။မှန်ပါပါဗျာ
။အတရားမှာဘယ်လိုမှတ်တမ်းတင်ထားလို့ဆိုတော့တာဝန်နတ်ပြည်မှာမြတ်စွာဘုရားကအပြီးတော့မှခဏချင်းဟောလို့ဏိဂုံးချုပ်တဲ့နေ့မှာပဲလူပြည်ကယဟန်900လည်းပဲအပြီးတော့မှခဏချင်းဆောင်ပုဂ္ဂိုလ်ကြီးဖြစ်သွားတယ်။အော်ဒီကြိုင်နဲ့ပြီးတယ် လူပြေကရှင်သာရိပုတ္တရာရဲ့အဘိဓမ္မာသင်တန်းနတ်ပြေကမြတ်စွာဘုရားရဲ့အဘိဓမ္မာဒေသနာတရားနဲ့ပြည့်စုံသွားတယ်လို့ဆိုပါ
မှန်ပါပါဖြစ
်တယ်ဒါကြောင့်မလို့ဒီကနေ့ခေတ်လူပြေရောက်နေတဲ့အဘိဓမ္မာမြတ်ဒေသနာဤရှင်သာရိပုတ္တရာကစတာပါလို့ဒီအဘိဓမ္မာသင်ယူဟာရှင်သာရိပုတ္တရာကစီစဉ်ပြီးတော့ပို့ချလာတဲ့သင်ယူဖြစ်တယ်အဘိဓမ္မေဝါစနာမေဃောနာမတာရိပုတ္တထေရပါဘော။အဘိဓမ္မာရဲ့ပင်ယိုးဟာရှင်သာရိပုတ္တမထေရဆလာတာပါလို့ဒီလိုမှတ်တမ်းတင်ထားတယ်။ဒါကြောင့်ရှင်သာရိပုတ္တမထေရစီစဉ်ပို့ချတဲ့အဘိဓမ္မာဒေသနာဟာဒီကနေ့ထေရဝါဒမြန်မာနိုင်ငံမှာအဘိဓမ္မာခေါ်တဲ့ကျမ်းလို့ဆိုပြီးတော့သတ်မှတ်ပြီးတော့စာအုပ်ဖြစ်ရိုက်တင်ထားနော်
။တော်တော်ပါဖြစ်
။တပည့်ငယ်တွေကတအုပ်ရှိတဲ့ဝိပေယံကတအုပ်ရှိတယ်။စာဝေဒနာ400ပါဝန်ကျင်ရှိတယ်။နောက်ဓာတုကရတဲ့ပုဂ္ဂလပညာနှုတ်တွဲစာဝေဒနာ200ပါဝန်ကျင်ရှိတယ်။ဒါကထာဝုဒ္ဓကျန်စာဝေဒနာ900ပါဝန်ကျင်ရှိတယ်။နောက်ပြီးတဲ့အခါရမိုက်ချမ်းကြတော့3တွဲပထမတွဲဒုတိယတွဲတတိယတွဲအခုပဋ္ဌာန်းကျတော့5တွဲတဲ့ဒါတော့ချုံးပြီးတော့ရိုက်ထားတာပဋ္ဌာန်းမှာမှန
်ပါလား
အဲ့တော့ဒီတော့အားနေဒီကနေ့တဏှာနာ၆တန်တင်ထားပြီးအတိုင်းမှတ်တမ်းတင်ထားတဲ့အပြီးတော့ပါပဲရွတ်မဲ့ဖတ်မဲ့ဆိုရင်ပဋ္ဌာန်းတော်မှာအနည်းဆုံး၄ရက်လောက်အတန်၃၀ရွတ်မှာပဋ္ဌာန်းကုန်နေမှန
်
ပါပါ၄ရက်လောက်အတန်၃၀ရွတ်ရတယ်အပြီးတော့ပါဒီပဋ္ဌာန်းကျမ်းတွေမှာ၄ရက်လောက်ရွတ်မှာကုန်တယ်ဒါတော့စာမျက်နှာကျမ်းတွေဒုတိယကြီးလာတဲ့ဒီနတ်ပြည်မှာခေါ်တဲ့တရားဆိုရင်ဒီတဲ့ပို့ပြီးတော့ကျယ်ဝန်းတရားရှိတယ်။လူပြည်မှာခေါ်တာမကျင်းမကျဲ။ဒီကနေ့တန်ခါနာတင်ထားတာမကျင်းမကျဲ။ရှင်သာရိပုတ္တရာတေယောတိုင်တန်ခါနာတင်ထားတဲ့အဘိဓမ္မာကျမ်းလို့ဒါအဘိဓမ္မာမြတ်ဒေသနာလို့ဒီလိုခေါ်ပါတယ်။မှန်ပါပါဗျာ
။
အဲ့ဒီအဘိဓမ္မာမြတ်ဒေသနာကိုသင်ယူခြင်းဖြင့်ဘယ်လိုအကျိုးကျေးဇူးတွေရနိုင်ပါလဲ။အဘိဓမ္မာကိုသင်ယူလို့ရှိရင်ဘယ်လိုကျိုးကျေးဇူးရတော့ဆိုအဘိဓမ္မာကသဘာဝတရားတွေကိုအသိစိတ်ခွဲခြားလေ့လာတာဖြစ်သောကြောင့်အတိဉာဏ်ကိုဖြစ်ပွားစေဉာဏ်ဉာဏ်လေးတွေထက်မြက်လာအဲ့ဒီထက်မြက်လာတဲ့ဉာဏ်ဉာဏ်လေးတွေကိုအမိပြုပြီးတဲ့အခါနောက်ဆုံးကျတော့ပဋိသင်္ဍိတာဉာဏ်လို့ဆိုတဲ့ခွဲခြားစိတ်ဖြန်နိုင်တဲ့ analytical knowledge ကိုရနိုင်တယ်လို့သူလို့ဆို
မှန်ပါ
ဗျာဒါအဘိဓမ္မာသင်ရဲ့အကျိုးကျေးဇူးကိုပြောနော်အဘိဓမ္မာသင်ရင်းရဲ့အကျိုးကျေးဇူးဟာဘယ်လိုပဲဖြစ်ဖြစ်အရာရာကိုရှုတဲ့အတိုင်းပဲဘယ်ညာကိုပဲတွေးကြည့်ကြည့်ခွဲခြားစိတ်ပြပြီးတော့မြင်နေရှိတယ်တစ်လုံးတစ်စီးတည်းမမြင်တော့ဘူ
း
ဥပမာမဲ့တစ်ပင်လေးတစ်ပင်ကြည့်လိုက်တာလည်းဟာဒီတစ်ပင်မှာဩအမြင့်ရှိတယ်ပြင်စင်ရှိတယ်ပြင်စင်မှာလည်းအခွန်တွေရှိတယ်အခောက်တွေရှိတယ်ဟာလားအသားရှိတယ်အနှင်းရှိတယ်နောက်ပြီးတော့အရွက်တွေရှိတယ်အရွက်တွေမှာလည်းအထဲထဲမှာအကျော်လေးတွေရှိတယ်ဆိုတော့ဒီလိုအသေးစိတ်မြင်တတ်တဲ့အသိဉာဏ်မျိုးရတယ်လို့ပြောနော
်မှန်ပါပါ
ဗျာအဘိဓမ္မာကိုလေ့လာတဲ့ပုဂ္ဂိုလ်တွေဟာအသေးစိတ်ကြည့်တတ်ရှုတတ်ဘယ်ညာဘက်ဖြစ်ဖြစ်ကြည့်ကြည့် analyze လုပ်တတ်တယ်လို့သူတို့ဆိုတော့ပဋိသင်္ဍိတာဉာဏ်ဆိုတာအရာရာကိုခွဲခြားစိတ်ပြပြီးတော့မြင်တယ်ခွဲခြားစိတ်ပြပြီးတော့မြင်တဲ့အခါကျတော့ဘာကြိုးထူလို့ဆိုလို့ရှိရင်ကဏဆိုတဲ့ယုံခဲပြီးတော့လူတွေကတွေ့ဝင်ပြီးတော့နေတဲ့တွေ့ဝင်မှုကိုခေရှားပြတ်နိုင
်ဆိုတော့ပါပြည့
်ခဏဆိုတာဒီလိုရှိခဏဆိုတာပေါင်းဆက်ထားပြီးတော့တခုတည်းလို့ထင်နေရတဲ့အရာသိသိပြီးတော့တစ်လုံးတစ်ခဲနဲ့ဖြစ်နေတဲ့အတွက်ကြောင့်တခုတည်းလို့ထင်နေရတဲ့အရာကိုခဏလို့ခေါ်တာအဲ့ဒီခဏကိစ္စခဏဒီအရာဝတ္ထုတွေကပေါင်းစုပြီးတော့အလုံးလုံးတဲ့အခါတစ်ခုတည်းကိုလုံနေတဲ့အတွက်ကြောင့်သူတို့လုပ်တဲ့အလုံးတစ်မျိုးတည်းကိုလုံနေတဲ့အတွက်ကြောင့်လူတွေကတစ်ခုလို့သတ်မှတ်နေကြတယ်တစ်ခုလို့ထင်တယ်တကယ်တော့တစ်ခုလို့မကဘူးလို့ဆိုတော့ဥပမာဆိုတော့စိတ်လူတွေရဲ့စိတ်ရဲ့ချင်းစိတ်လို့ပြောလိုက်တာတစ်ခုတည်းလို့ထင်နေကြတယ်မဟုတ်ဘူးအပြီးတော့ကခွဲခြားစိတ်ထားလိုက်တဲ့အခါကျတော့စိတ်လို့ပြောတဲ့အရာမှာအနည်းဆုံး8 in 1ပေါ့6ခုပါနဲ့ ခွဲခြားစိတ်ဓာတ်ပြီးကြည်တတ်တာလေရှစ်ခုပေါင်းထားတာဒါအ ਨੇ လုံးပေါင်းထားတာရှစ်ခု
မှ
န်ပါဗျာရုပ်တို့ပြောလိုက်လို့ရှင်လည်းရှစ်ခုပေါင်းထားတာမြုံမုံလေးကိုကြည်လိုက်တော့မြုံမုံလေးကရှစ်ခုပေါင်းထားတယ်အ ਨੇ ဆုံးရှစ်ခုပေါင်းထားတာဟောဒီလိုခွဲခြားစိတ်ဓာတ်မှုလေးတွေကိုတွေ့လာတယ်အဲ့ဒီလိုမဟုတ်လို့ရှင်သူကတခုလေးလို့ယူမြင်နေတယ်အပြီးမှာသင်လိုက်တော့အဖြစ်ဒီကိစ္စခဏဆောင်ရွက်မှုတွေပြင်းပြင်းထန်ထန်တွေကြောင့်တခုလို့ချင်းနေတဲ့အချင်းကိုဖြိုဖြက်ပြတ်နိုင်ပါတယ်လို့ပြောတယ
်မှန်ပါဗျာ
နောက်တစ်ခုကတမောဟကဏပေါင်းထားလို့ရှင်လည်းတခုလေးလို့ချင်းနေလူတွေကဥပမာပဲဆောင်ဝင်းကြီးမှာဆိုလို့ရှင်ဘာလို့ပေါင်းထားတာလို့တဲတွေတို့အုတ်တွေတို့ကြောက်တွေတို့အကုန်လုံးအိမ်ဆောင်ပစ္စည်းတွေအကုန်ပေါင်းထားတဲ့အခါကျတော့ဟောအိမ်တစ်ခုလေးလို့ဒီလိုထင်ပေါ့ဘူးအများကြီးပေါင်းစုထားတာနော်
အ
ဲ့လိုပေါင်းဆက်ထားတာကိုမမြင်မဲနဲ့တခုလေးလို့မြင်နေတယ်ဒါသမုဟခဏလို့ခေါ်တယ်အဲ့ဒါကိုလည်းခွဲခြားစိတ်ကြပြီးတော့မြင်တတ်သွားတယ်ဒါဥပမာတင်စားပြီးတော့ပြောတာ
เนาะမှန်ပါဗျာ
ကိစ္စခဏသမုဟခဏနောက်တစ်ခါတန်တတိခဏဖြစ်စဉ်ကြီးတခုဆိုလို့ရှိရင်လည်းပဲဒီဖြစ်စဉ်ကြီးကဥပမာပဲပူးနေတဲ့ဖြစ်စဉ်ကြီးဆိုလို့ရှိရင်လားတခါတည်းဒါလည်းကြီးပူးနေတယ်လို့ဒီလိုထင်တယ်။မဟုတ်ဘူးပူတာလည်းအပိုင်းလည်းအပိုင်းလည်းအပြတ်အပြတ်အပြတ်အပြတ်သူ့မိုးမင်းနဲ့သူ့သူ့အချိန်ပိုင်းလေးနဲ့သူပူးနေတာပူလိုက်ကြောက်လိုက်ပူလိုက်ကြောက်လိုက်ဖြစ်နေတာကိုမမြင်နိုင်ဘူး
။ဘာဖြစ်လို့လဲဆိုတော့ဒ
ီပူတဲ့ဖြစ်စဉ်ကြီးတစ်ခုကမရဘူး။ပွဲစိတ်တွေတန်းပြီးတော့တွားနေတယ်ဆိုလို့ရှိရင်အယောင်ကလည်းတူတူပဲဆိုလို့ရှိရင်ဟောတစ်ခုတည်းလို့ထင်တယ်ဂျိုးတန်းကြီးလိုအမျိုးသွားတယ်
လာပါ
ဗျအဲ့လိုဖြစ်စဉ်ကြီးတစ်ခုကိုတစ်ခုလေးလို့ထင်နေတာဒါသမုဟတန်လတိခဏလို့ခေါ်နောက်တစ်ခုကအာရမဏခဏသဘောဝတရားတွေကအာယုန်တစ်ခုတည်းပေါ်မှာဆူဆက်ပြီးတော့ဆိုတော့မျက်လုံးကနေပြီးအဆင့်အာယုန်ကိုမြင်လို့ရှိရင်အဆင့်အာယုန်ကိုအလုံးဆူဆက်ပြီးနေပြီးတော့ကြောင့်သူ့အာယုန်ဟာတစ်ခုလေးဖြစ်နေတယ်တစ်ခုလေးဖြစ်နေပြီးအတွက်ကြောင့်တစိတ်แท้တယုတ်แท้လို့ဒီလိုထင်နေကြတယ်တကယ်တော့မဟုတ်ဘူးစုပေါင်းပြီးတော့အလုံးလုံးနေကြတာ
ဟုတ်လားပါဗျာ
အဲ့ဒါကိုအာရမဏခဏအဲ့ဒီခဏသုံးခုဒီခဏတွေရှိနေလို့ရှိရင်ဘာဖြစ်လာတော့ဆိုခဏကိုမခွာနိုင်လို့ရှိရင်ထာဝရမြဲတယ်ဆိုရင်အတွေးတွေဝင်လာတတ်တယ်အတ္တဆိုတဲ့အတွေးတွေထာဝရမြဲတဲ့အရာရှိတယ်ဆိုတဲ့အတွေးတွေဝင်လာတယ်ချစ်တယ်လူတွေမှာသူရဲ့ငါရဲ့ဆိုပြီးတော့ဒီရုပ်နဲ့နာမ်ကိုမကွဲနိုင်သေးတဲ့အတွက်ကြောင့်နာမည်မှဲ့ထားတဲ့အချိန်ဒါကဘယ်သူဒါကဘယ်ဝါနဲ့ဆိုပြီးတော့အသေးစိတ်မမြင်နိုင်ကြတော့ဘူ
းဟုတ်လားပါအ
သေးစိတ်မမြင်နိုင်တော့ဘူးသူတူလို့ပဲမြင်လိုက်တော့တာပဲเนาะငါလို့ပဲမြင်လိုက်တယ်သူလို့ပဲမြင်လိုက်တယ်အဲ့ဒါလို့သဘာဝတရားတွေကိုခွဲခြားစိတ်ပြန်မှုမမြင်နိုင်ဘူးခဏတင်ညာတခုတည်းဆိုတဲ့အတွေးဝင်လာပြီဆိုလို့ရှိရင်အတ္တဆိုတဲ့အတွေးလည်းဝင်လာတတ်တယ်ဒီခဏတင်ညာကိုမဖယ်ရှားနိုင်ရင်အတ္တဆိုတဲ့အယူဆဟောင်းကြီးတခုအယူဆမှားကြီးကိုဖယ်ရှားပြလို့မရဘူးတဲ့အနတ္တမြင်ဖို့ရတဲ့ခဏကိုဖယ်ရှားပြနိုင်ရတယ်ဟောအဓိပ္ပာယ်ကိုတင်ခြင်းအားဖြင့်ဟောဒီခဏဆိုတဲ့အတွေးတွေကိုဖယ်ရှားပြနိုင်ပါတယ်အဘိဓမ္မာဆိုတော့အဘိဓမ္မာဆိုတာအသေးစိတ်ခွဲခြားပြီးတော့ဟောတဲ့ဒေသနာဖြစ်တဲ့အတွက်ကြောင့်ဒါကြောင့်မို့ခေတ္တဆရာကြီးကရှင်းထားတာပပိဓာတော်ဒေသနာခွဲခြားစိတ်ပြပြီးတော့ဟောထားတဲ့ဒီအဘိဓမ္မာမြတ်ဒေသနာဟာခဏဝိနည်းဘောကလုံခဲနေတဲ့အရာကြီးတစ်ခုကိုချိုးခွဲပြီးတော့ဖြစ်နိုင်ပါတယ်တစ်ခုစီတစ်ခုစီချိုးဖောက်ပြီးတော့ပဋိသင်္ဒိတဉာဏဝဟခွဲခြားစိတ်ပြတဲ့အသိဉာဏ်တစ်ခုကိုရရှိစေနိုင်တဲ့ဟောတာအဘိဓမ္မာသင်ခြင်းအကျိုးတစ်ခုနော်
မှန်ပါဗျာ
အဘိဓမ္မာကိုသင်ခြင်းအားဖြင့်အတ္တမရှိဘူးအနတ္တဆိုတဲ့အမြင်ဟာရှင်းလင်းပြတ်သားစွာမြင်လာမှာဖြစ်ပါလေနတ္တဆိုတဲ့အမြင်မမြင်သေးတဲ့ညကာလပတ်လုံးအတ္တဆိုတဲ့အယူဆမပြောင်းသေးတဲ့ညကာလပတ်လုံးတန်တရားတွေလည်းမပြောင်းဘူးတန်လျာနဲ့ဒီအယူမှရှိနေတဲ့ကာလပတ်လုံးအပေရကားဟာပွင့်လျက်ပဲရှိတယ်။နော်။မှန်ပါဗျ
ာ
။အပေရကားကိုအပေရကားဆိုတာ အခုဒိဋ္ဌိနဲ့ဝိသိကိစ္စဒီနှစ်ခုကိုဖယ်ရှားပြနိုင်မှာအပေတကားဆိုတာပြိတ္တာနော
်မှန်ပါဗျာ
ဒီဟာနှစ်ခုမိမိရဲ့တဏ္ဍာကနေမဖယ်ရှားနိုင်သေးတဲ့ကာလပတ်တော့အပေသွားဖို့အကုသိုလ်တွေကအစင်းနေဖြစ်နေသေးတယ
်
အပေကိုပို့နိုင်တဲ့အကုသိုလ်တွေမိမိတဏ္ဍာကိုဖြစ်နိုင်တယ်ဒိဋ္ဌိဝိသိကိစ္စဆိုတဲ့တဏ္ဍာရဖြစ်တာနဲ့အမြင်မှားနေတာဒီနှစ်ခုကိုဖယ်ရှားပြလိုက်လို့ရှိရင်ဖြစ်လာတဲ့လောဘဟာအပေပို့လောက်အောင်မပြည့်ထန်တော့ဘူးဖြစ်လာတဲ့ဒေါသဟာလည်းအပေပို့လောက်အင်နာဂျီမရှိတော့ဘူးဒါလို့ဆိုလို့လားနော
်မှန်ပါပါဘုရား
လောဘတော့ပုံမသွားသေးဘူးသောတာပန်ဖြစ်သွားလို့လောဘတော့မကုန်သေးဘူးသို့တော့သူ့ဖြစ်တဲ့လောဘကအပေချလောက်အောင်မပြည့်ထန်တော့ဘူးလို့ပြောတာ
မှန်ပါပ
ါဘုရား level ဒီဂရီတွေရောကြသွားပြီလို့ပြောတာနော
်မှန်ပါပါဘုရ
ားသောတာပန်လောဘကြီးပုရုဇေလောဘနဲ့မတူဘူးသောတာပန်လောဘကြီးအပေပို့နိုင်လောက်အင်နာဂျီမရှိတော့ဘူ
းမှန်ပါ
ပါပုထုဇဉ်လောဘကအပေတိအောင်ပို့နိုင်နေတဲ့ဆွမ်းအားကြီးရှိနေတယ်သောတာပန်ရဲ့ဒေါသဘာဖြစ်လို့လဲဆိုရင်ဒိဋ္ဌိဝိသိကိစ္စာဆိုရဲအမြင်မှားမှုနဲ့တဏ္ဍာဖယ်ရှားလိုက်ပြီသူကမှန်ပါပါတဘာဝတွေကိုကောင်းမြင်သွားပြီတဏ္ဍာတွေကင်းသွားပြီတဏ္ဍာကင်းသွားလို့တဘာဝမြင်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်တဲ့လောဘဒေါသမောဟဆိုတဲ့အကုသိုလ်တရားတွေကအပေကိုပို့တော့အောင်ဆွမ်းအားတွေရှိကြတော့ဘူ
းကျွန်တ
ော်ကဒါကြောင့်အပေကပြိတ်တယ်လို့ပြောတာနော်ကျွန်
တော်ပါအ
ေးအဲ့ဒါလိုမဟုတ်ဘဲနဲ့လောဘကကြီးမြဲကြီးဒေါသကကြီးမြဲကြီးမောဟကကြီးမြဲကြီးဆိုလို့ရှိရင်အပေကကပွင့်နေရပဲရှိဦးမှာပဲအချိန်ကြီးအကြောင်းပိုက်ဆိုင်လာလို့ရှိရင်အပေကိုကြပါနိုင်နေတာပဲနော်ကျ
ွန်တော်ပါအ
ေးဒါကြောင့်မို့လို့အဘိဓမ္မာမြတ်ဒေသနာအဘိဓမ္မာကိုလေ့လာသင်ယူရတယ်ကြားနာရတယ်ဆိုတာပရိသတ်ပြည်ရာဉာဏ်ကိုရရှိနိုင်တဲ့မိမိရဲ့တဏ္ဍာမှာအလုံးအခဲအဆိုင်အခဲနေတဲ့မြင်နေတဲ့အယူဆအမှားတွေကိုဖယ်ရှားပြစ်ပြီးတော့အတ္တဆိုတဲ့အတွေးတွေဝဲမားနေတဲ့အမြင်တွေကိုလည်းဖယ်ရှားပြစ်နိုင်တယ်အနတ္တလို့ဆိုတဲ့အတ္တမဟုတ်ဘူးဆိုတဲ့အတ္တဆိုတာခန္ဓာကိုယ်ထဲမှာမရှိဘူးခန္ဓာကိုယ်အပြင်မှာလည်းမရှိဘူးဘယ်မှာမှမရှိဘူးဆိုတာလေရှင်းရှင်းလင်းလင်းနဲ့တန်တရားကင်းပြီးတော့မှန်ကန်တဲ့အမြင်တစ်ခုကိုရရှိနိုင်ပါတယ်။ဒါကြောင့်မလို့တရားချက်ကသူတော်စင်ပြိဿတ်တို့ကအဘိဓမ္မာမြတ်ဒေသနာကိုသင်ယူခြင်းဖြင့်ကောင်းယူချမ်းသာအမြင်မှန်ကိုရရှိခြင်းတန်တရားတွေကင်းပြောက်ခြင်းဖြင့်နိဗ္ဗာန်တရားအဝတ်ကိုကိုယ်စီကိုယ်ဟရောက်ရှိနိုင်ကြပါစေကုန်သတည်း။